Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆုမကောင်းတောင်းလိုက်ပါတယ်ဗီအိုအမေရိကန်တန်က2018ခုနှစ်မေလ2ရက်ဗိုလ်ထူးနေ့မနေ့ဖက်အတန်းနဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့တွင်ဗီအိုရဲ့ Facebook စာမျက်နှာ VOA Bambis News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ဆမ်မိုးဝေးပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်မောင်ပါရှင်အီရန်မှာနျူကလ িয়ার လက်နက်အစီအစဉ်လုပ်နေတယ်လို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ရဲ့ပြောကြားချက်အပေါ်ဥရောပသတ္တမန်တွေကစံတရားရှိနေကြပါတယ်မေလာတရနေ့မှာကြာရောက်တဲ့ပြည်ပဆိုင်ရာအလို့သမားနေ့မှာအလို့သမားခွင့်ရတိုးတက်စေဖို့ကမ္ဘာတဝန်းကအလို့သမားရေးလှုပ်ရှားသူတွေတောင်းဆိုနေကြပါတယ်ဒီလိုမျိုးထိတ်တန့်ရသတင်းတွေကိုဒေါက်ခင်ပြုတ်တက်နဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ရမယ်အထင်မှာဆိုရင်တော့ရွေးညာဒုက္ခသည်ပြန်လက်ခံရေးမြန်မာဘက်ကအားထုတ်မှုတွေတိတ်ပြီးတော့နေသေးတယ်ဆိုပြီးနေဆက်ကိုတွဲရောက်လေ့လာခဲ့တဲ့ကုလလုံခြုံရေးကောင်စီတန်တမန်တွေကပြောလိုက်ပါတယ်
I think today everybody has have brought home to them the scale of the challenge because the efforts we have seen
ဒါကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်တန်မတ်ကြီးရဲ့ပြောကြားချက်ဖြစ်ပါတယ်အပြည့်စုံကိုသတင်းတော်တွေတင်ဆက်တဲ့အခါမှာနားဆင်ရပါမယ်အဲ့ဒါအပြင်ကုလတန်တမန်တွေနဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့အဖွဲ့ဝင်တဦးနဲ့ဆက်သွယ်မေးမြန်းချက်ကချင်ပြည်နယ်ကစစ်ပွဲဖြစ်ပွားရာဒေသတွေမှာအရက်သားတွေကိုအကာအကွယ်ပေးဖို့ကုလကတောင်းဆိုလိုက်တဲ့ဆိုတဲ့အကြောင်းသတင်းလွှာအီယော်ဗရီတိုင်းကိုမုံတိုင်းဝင်ရောက်တိုက်ခတ်ပွဲရှိနေတဲ့အကြောင်းစတာတွေနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။ဒါတွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ပြောင်းညားနေတယ်လို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကတင်းနယ်လာနေတော့ကအထောက်အထားတွေပြခဲ့တဲ့အပေါ်ဥရောပသံတမန်တွေတော်တော်လေးတန်တရားရှိနေကြပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့တင်ပြချက်တွေအတွင်းမှာ2015ခုနှစ်ကအီရန်နဲ့နိုင်ငံတကာရရှိထားတဲ့သဘောတူညီချက်ကိုဖျက်ဖို့အတွက်ကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသူကတိုက်တွန်းခဲ့တာပါ။ဒီပြောကြားတင်ပြချက်တွေဟာအင်ဂျီရော်နဲ့အစ္စရေးဝန်ကြီးချုပ်တို့ဇက်တိုက်ပြီးလုပ်တယ်လို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတန်တရားဝင်နေကြပါတယ်။သဘောတူစာချုပ်ကိုဖောက်ဖျက်တယ်လို့အစ္စရေးဝန်ကြီးချုပ်ရဲ့တင်းနယ်လာနေကပြောကြားချက်ထဲမှာဓာတ်ရိုက်မပြောပေမဲ့ဒီသဘောတူညီချက်ထဲကမထွက်ပါနဲ့လို့သမ္မတထရမ့်ကိုဥရောပခေါင်းဆောင်တွေအကြီးအကျယ်တိုက်တွန်းနေချိန်မှာဝန်ကြီးချုပ်နက်တန်ယာဟူကနှုတ်ထွက်အောင်ရည်ရွယ်လုပ်ပြတာဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်နျူကလ িয়ার လက်နက်နည်းပညာအတွက်အီရန်အရင်လုပ်ခဲ့တဲ့ဆောင်ရွက်ချက်တွေအပေါ်အစ္စရေးဝန်ကြီးချုပ်ရဲ့တင်ပြချက်တွေကိုကြည်ကျင်းအားဖြင့်အီရန်အစိုးရရဲ့နျူကလ িয়ার ရည်ရွယ်ချက်ကိုအီရန်သဘောတူညီချက်နဲ့ကန့်သတ်ထားဖို့ဘလောက်အရေးကြီးတယ်ဆိုတာပြသနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြားခဲ့ပါတယ်။အစ္စရေးရဲ့တင်ပြချက်ကအီရန်သဘောတူညီမှုဘလောက်လိုအပ်တယ်ဆိုတာထပ်ပြီးတော့အားဖြည့်ပေးလိုက်တာပဲလို့ပြင်သစ်နိုင်ငံခြားရေးဌာနပြောခွင့်ရသူကလည်းပြောပါရယ်တခါဒီဥရောပသမဂ္ဂရဲ့နိုင်ငံခြားမှုဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကတော့နတန်ယာဟူရဲ့ပြောကြားချက်တွေကြောင့်တော့သဘောတူညီချက်တွေအတိုင်းအီရန်လိုက်နာခြင်းရှိမရှိဆိုတာမေးခွန်းထုတ်ဆရာမလိုဘူးလို့ပြောကြားခဲ့ပါရယ
်အမေရိကန်နိုင်ငံခြားရေးဌာနကိုအရင်လိုပြန်ပြီးတက်မအောင်လုပ်မယ်လို့နိုင်ငံခြားရေးဝန်ကြီးအစ်စ်မိုက်ပွန်ပီယိုကကြေညာပေးပါရယ်အမေရိကန်တန်တမန်တွေကဘာနေရအနှံ့မှာရှိနေဖို့လို့သလိုနိုင်ငံကိုယ်စားအရေးပါတဲ့လုပ်ငန်းတွေကိုပြည့်မြောက်အောင်လှုပ်ဆောင်တာတွေလောက်ရမှာဖြစ်ကြောင်းရိုးသားစွာအကြံပေးပါရစေလို့ဝန်ကြီးပွန်ပီယိုကအင်ကာနေမှာသူ့ဝန်ထမ်းတွေကိုပြောပါတယ်။ Washington DC ကအမေရိကန်နိုင်ငံခြားရေးရုံးခန်းမတွေမှာယာနဲ့ချီတဲ့ဝန်ထမ်းတွေရှိဝန်ကြီးပွန်ပီယိုကသူ့ကိုယ်သူမိတ်ဆက်ခဲ့တာပါ။အားလုံးနဲ့အကျွမ်းဝင်နေတယ်လို့ခန်းစားရပါကြောင်းလည်းပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကမတ်လတည်းမှာအရင်နိုင်ငံခြားရေးဝန်ကြီးဟောင်း Rex Tillerson ကိုသူ့ရဲ့ Africa ခီးစဉ်ကပြန်ရောက်ထင်မဲ့အလုပ်ဖြုတ်ပစ်ခဲ့ပြီးတဲ့နောက်မှာ Mr. Pompeo ကိုအမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်။ဗိုလ်တခုနဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာ Mr. Pompeo ရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ကျန်းသစ္စာဂျင်းစုပွဲကိုသမ္မတနဲ့ Cabinet ဝန်ကြီးအဖွဲ့ဝင်အများအပြားတက်ရောက်ကြမှာလည်းဖြစ်ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတဲ့အပေါ်စုံစမ်းနေတဲ့စုံစမ်းမှုကအချက်အလက်တွေပေါက်ကြားခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မူလာစုံစမ်းနေတဲ့ကိစ္စမှာစုံစမ်းစစ်ဆေးရေးမှုတွေကထရမ့်ကိုမေးချင်တဲ့မေးခွန်းပေါင်း40ကျော်ပေါက်ကြားပြီးတော့ The New York Times သတင်းစာကြီးထဲမှာဖော်ပြခဲ့တာပါ။ဒါကြောင့်သမ္မတထရမ့်ကဒီရောဘတ်မူလာရဲ့စုံစမ်းမှုအပေါ်တယောလှောင်ပြောင်ခဲ့ပြီးတော့ဘယ်တော့မှမကျူးလွန်ခဲ့တဲ့ပြစ်မှုအတွေ့တရားဥပဒေကိုနှောက်ယှက်ဖို့ဆိုတာအင်မတန်ခက်လိမ့်မယ်လို့ Twitter လူမှုကွန်ရက်ပေါ်မှာသမ္မတကရေးသားခဲ့ပါတယ်။ရွေးကောက်ပွဲမဲဆွယ်စဉ်ကာလရွေးကောက်ပွဲအနိုင်ရပြီးသမ္မတအဖြစ်ကျန်းမာခြင်းကိန်း3လနီးပါးအချိန်အတွင်းနဲ့သမ္မတရာထူးယူပြီး15လအတွင်းရုရှားဝင်ဆွတ်ခဲ့တယ်ဆိုတဲ့ကိစ္စတွေအပေါ်ထရမ့်ဘလို့သဘောထားတယ်လဲဆိုတာကိုစုံစမ်းစစ်ဆေးသူတွေသိနေကြတယ်လို့ New York Times သတင်းစာထဲမှာရေးသားထားပါတယ်။ ရောဘတ်မူလာရဲ့စုံစမ်းမှုကိုတားဆီးဖို့ကြိုးစားပြီးတော့တရားဥပဒေကိုထရမ့်ကနှောက်ယှက်နေတယ်ဆိုတဲ့ဆက်ဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးသူတွေကအဓိကအာရုံစိုက်မေးချင်တာဖြစ်တယ်လို့နယူးယောက်တိုင်းသတင်းစာတွေကဆောင်းပါးထဲမှာရေးသားဖော်ပြခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်မှုချင်းနဲ့တိတ်ဆိုးဝနေချိန်မှာပဲလုံခြုံရေးတပ်သားအရေးအတွက်ဟာပြီးခဲ့တဲ့တစ်နှစ်အတွင်းမှာတိတိတသားကျဆင်းလာနေတယ်လို့ပဋိပက္ခဆိုင်ရာအမေရိကန်အစိုးရစောင့်ကြည့်အဖွဲ့ကပြောပါတယ်။အာဖဂန်ရဲတပ်ဖွဲ့နဲ့စစ်တပ်တွေမှာတပ်သားအရေးအတွက်ဟာ17ရာနှုန်းလောက်ကိုကျဆင်းသွားခဲ့တယ်လို့အာဖဂန်ပြည်နယ်တည်ဆောက်ရေးဆိုင်ရာအထူးစုံစမ်းရေးမှူးချုပ်ရဲ့အင်ကာနီထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။မကြာခင်ကထုတ်ပြန်ခဲ့တဲ့ New York Times ဆောင်းပါးမှာတော့အာဖဂန်တပ်တွေဟာ2019မှာတပ်သားပေါင်း 1,000 လောက်အကြဆုံးရှိခဲ့တယ်လို့ပြောပါရယ်အကြမ်းဖက်မှုတွေတိုးလာတာကြောင့်အာဖဂန်တပ်ထဲကထွက်ပြေးသူများလာကြောင်းသတင်းတွေထွက်နေပေမဲ့အကန့်တတဲ့အချက်လက်တွေမှအတိအကျမသိရပါဘူး2019မှာအာဖဂန်ရဲတပ်ဖွဲ့ကလူပေါင်း 23,000 ကျော်ညော့သွားတယ်လို့စစ်တပ်ကလည်းတပ်သား 4,800 ကျော်ညော့သွားတာဖြစ်ပါတယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဟုတ်ကဲ့ဒီမနေ့အတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုကူညီဖြည့်ဆင်းဖို့ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုတွားရောက်လည်လာခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ပြီးဆုံးသွားပါပြီ။နှစ်ရည်ပါကြာတဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့ကတော့လုံခြုံရေးကောင်စီတန်တမန်တွေဟာမောင်တော်ဒေသကိုတွားရောက်လည်လာခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်နေတဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းကိုလည်လာခဲ့တယ်လို့ပြန်ဝင်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရှိမရှိစီစဉ်မဲ့ NVC ကပြထုတ်ပေးရေးအစီအစဉ်တွေကိုလည်းလေ့လာခဲ့ကြပါတယ်။သူတို့ခီးစဉ်ကနေမြန်မာအစိုးရအတွက်ဘလို့အကောင်းဆုံးအကူအညီတွေပေးနိုင်မလဲဆိုတာအဖြေရှာသွားကြမယ်လို့လုံခြုံရေးကောင်စီတန်တမန်တွေကပြောတော့ပါတယ်။သူတို့ဖွဲ့ဟာဧပြီ30ရက်နေ့မှာနေပြည်တော်ကိုရောက်လာပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တရားတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုံခြုံရေးအခြေအနေတိုးတက်အောင်လုပ်ဖို့အင်မတန်အရေးကြီးတဲ့အကြောင်းနဲ့ဒုက္ခသည်တွေထွက်ပြေးရလောက်အောင်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတာကိုစုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးမှုတွေအတွင်းမှာပြောကြားခဲ့တယ်လို့လုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌအပြည်သူနိုင်ငံတပ်အမတ်ကြီးကခီးစဉ်ပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပြသွားပါတယ်။တန်တမန်ဖွဲ့ဟာမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့ကောက်ဆစ်စစ်ဆေးမှရှိတဲ့ကူတူပလောင်ဒုက္ခသည်စခန်းကအခြေအနေတွေကိုအရင်လေ့လာခဲ့ကြတာဖြစ်ပါတယ်။
ကချင်ပြည်နယ်တွင်ဖြစ်ပေါ်တဲ့စစ်ပွဲတွေတိတိတသားအရှိန်မြင့်လာနေတဲ့အတွက်အရတူအရသားတွေကိုအကာအကွယ်ပေးဖို့တည်တည်ချာချာလုပ်ရမယ်လို့မြန်မာစစ်အတက်နဲ့ကချင်တပ်ဖွဲ့တွေကိုမြန်မာနိုင်ငံဆိုင်ကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ်မစ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်။တိုက်ပွဲတွေချက်ချင်းရပ်တန့်ဖို့လည်းတောင်းဆိုပါတယ်။ပြီးခဲ့တဲ့3ပတ်အတွင်းတရုတ်နယ်စစ်တပ်ဝိုက်ထွက်ပြေးတင်းရှောင်နေသူတွေမှာကလေးငယ်တွေကိုဝင်တွေတက်ကြီးရွယ်တွေနဲ့မတန်မဆွမ်းသူတွေလည်းပါဝင်တယ်လို့ကုလသမဂ္ဂသတင်းမှာဖော်ပြပါတယ်။စစ်ပွဲအတွင်းပိတ်မိတဲ့ကချင်စစ်ပေးရှောင်ပြည်သူတွေအရေးပေါ်ကယ်ဆယ်ပေးဖို့အတွက်လူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့ဒေတာရင်းတည်ငြိမ်မှုရှိဖို့အမြန်ဆုံးဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတကိုစစ်ပြဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကအစာနဲ့ပေးဖို့တောင်းဆိုပါတယ်။ကချင်ပြည်နယ်စစ်ဖြစ်ပေါ်တဲ့နေရာတွေကထောင်ချီပြည်သူတွေဟာတောတောင်တွေနဲ့ခုထိပိုးအောင်နေကြရဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေသူတို့စီရောက်သွားပြီးပေးနိုင်ဖို့ကိုလည်းစ조사ညှိနှိုင်းနေကြတာပါ။
မေလာတရတိမှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုသမားနေမှာအလုသမားခွေရီတိုးတက်စီဖို့အတွက်ကမ္ဘာတဝန်းကအလုသမားအရေးလှုပ်ရှားသူတွေတောင်းဆိုနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အလုသမားအခွင့်အရေးနဲ့တရားမဝင်ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့အခွင့်အရေးတောင်းဆိုဆန္ဒပြပွဲတွေကိုနယူးယောက်၊ဖလော်ရီဒါ၊ကယ်လီဖိုးနီးယားပြည်နယ်တွေအပြင်တခြားပြည်နယ်တွေမှာလည်းပြုလုပ်နေကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာတော့နှစ်တိုင်းအလုသမားတမကတွေစီစဉ်တဲ့အလုသမားအခွင့်အရေးတောင်းဆိုဆန္ဒပြပွဲမှာနှာခေါင်းစည်းတွေကပြီးတော့အမဲရောင်ခေါင်းစုပ်အင်ဂျီဝတ်ထားသူ1000ကျော်လောက်ကဈေးဆိုင်မှန်တွေကိုရိုက်ခွဲလက်လုံဓာတ်ဆီဘုံးတွေနဲ့ပြစ်ဖောက်မီးရှို့ခဲ့ကြသူတွေကိုရဲတွေကမျက်ရည်ရိုဘုံးတွေမိသက်ပိုက်တွေသုံးပြီးတော့လူစုခွဲခဲ့ရပါတယ်။အကြမ်းဖက်ဆန္ဒပြသူ200ကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်။စပိန်နိုင်ငံမှာတော့အမျိုးသမီးအမျိုးသားဒန်းတူအခွင့်အရေးရရှိရေးလောက်ခလာစာတိုးမြင့်ရေးနဲ့ပင်စင်လာစာတိုးတက်ရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစပိန်မျိုးပေါင်း80ကျော်မှပြုလုပ်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းဒီအလုပ်ခွင်တွေမှာရေရိုအလုပ်ခန့်မှုတွေရပ်သွားအောင်လုပ်မယ်လို့တမရရော်ဒရီဂိုဒူတာတေရွေးကောက်ပွဲကတိပေးထားတဲ့အတိုင်းမလုပ်တဲ့အပေါ်မှာလူပေါင်း9000လောက်ကမနီလာမြို့တော်ကတမရအင်ဒိုနာမှာဆန္ဒပြခဲ့ပါတယ်။ အစိုးရလာစာတိုးပေးဖို့အလုံးလက်မဲ့ပြဿနာဖြေရှင်းပေးဖို့နဲ့အလုံသမားတမကရဲ့အပေါ်ဖိနှိပ်မှုတွေရပ်ဖို့လည်းတောင်းဆိုခဲ့ပါတယ်ကမ္ဘောဒီးယားနိုင်ငံမှာတော့ဝင်းကြီးချုပ်ဟွန်ဆိုင်ကအထယ်ချုပ်အလုံသမား 9,000 လောက်နဲ့အလုံသမားနေအခမ်းအနားကိုကျင်းပပါတယ်ဖနံပိုင်မျိုးတော်တွေကပန်းချံတစ်ခုမှစုဝေးပြီးတော့အလုံသမားတွေကြုံတွေ့နေရတဲ့ပြဿနာတွေဖြေရှင်းပေးရတောင်းဆိုဖို့လွှတ်တော်စာဦးစီချီတက်ဆန္ဒပြဖို့ကြိုးစားတဲ့အလုံသမား 2,000 လောက်ကိုတော့ရဲတွေကတားဆီးခဲ့ပါတယ
်ပန်ချရီနျူကလ িয়ার စံသက်ဌာနကိုမြောက်ကိုရီးယားဆိုတာပိတ်ပစ်တာစောင့်ကြည့်ရတဲ့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကုလသမဂ္ဂစီကအကူအညီတောင်းခံဖို့လုပ်နေပါတယ်။သမ္မတမွန်ကဒီကိစ္စကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စီတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့မွန်ရဲ့ပြောခွင့်ရကပြောပါတယ်။ဒီစံသက်ဌာနကိုမေလကုန်မှာပိတ်ဖြစ်ဖို့မြောက်ကိုရီးယားခေါင်းဆောင်ကကြေညာပေးခဲ့တာပါ။အခုလိုနျူကလ িয়ার စံသက်စခန်းပိတ်တာကိုအမေရိကန်နဲ့တောင်ကိုရီးယားအရာရှိကျွမ်းကျင်သူတွေနဲ့သတင်းသမားတွေလာရောက်ကြည့်ရှုနိုင်အောင်ဖိတ်ကြားဖို့အတွက်ကင်ကစီစဉ်နေတယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှာတွေ့ဆုံမယ်ဆိုတာတိတ်ကိုစိတ်လို့ရှစ်ရှစ်ရှားစရာကောင်းချောင်တနင်္လာနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ဒေါခင်မျိုးတက်တို့ကြီးညာတောခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းတော်တွေကိုစပြီးတော့တင်ဆက်ပေးပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာဘက်ကအားထုတ်ဆောင်ရွက်မှုတွေအရှိန်မြင့်ပြီးတော့လုပ်ဖို့လိုတယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးမောင်းတော်ဒေသမှာပြင်ဆင်နေတဲ့အခြေအနေတွေကိုလူမျိုးရေးကောင်စီဝင်ကိုစလဲရီအင်္ဂါနေ့ကကိုရင်သွားရောက်လေ့လာပြီးအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဝန်ကြီးပြဿနာဖြေရှင်းရေးမှာလူမျိုးရေးကောင်စီအနေနဲ့ဘလို့အကောင်းဆုံးကူညီပေးနိုင်မလဲဆိုတာကိုအဖြေရှာဖို့လာရောက်တဲ့ခီးစဉ်ကနေလုံညိုရေးကောင်စီကိုယ်စားလှယ်တွေဘာတွေတွေ့ရှိခဲ့တယ်လဲဆိုတာကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။ဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးဝါးဆုံးလူသားဘေးဒုက္ခလို့ဖော်ပြပြောဆိုနေကြတဲ့ရိုဟင်ဂျာပြည်ထောင်စုကြီးကိုကုလသမဂ္ဂလုံညိုရေးကောင်စီအနေနဲ့ဘယ်လိုကူညီနိုင်မလဲဆိုတာသိနိုင်ဖို့စူးစမ်းနေကြတဲ့လုံညိုရေးကောင်စီသံတမန်အဖွဲ့ဟာအင်္ဂါနေ့ကမောင်တော်ဒေသကိုတွားရောက်လေ့လာခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်နေတဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းကိုလေ့လာခဲ့ကြသလိုပြန်ဝင်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရှိမရှိစီစဉ်မဲ့ NVC ကပြထုတ်ပေးရေးအစီအစဉ်တွေကိုလည်းလေ့လာခဲ့ကြပါတယ်။မောင်တော်ဒေသဘက်ကမြင်တွေ့ရတဲ့အခြေအနေတွေအရဒုက္ခသည်ပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့အရှိန်မြင့်လှုပ်ဖို့လိုနေသေးတယ်လို့လုံခြုံရေးကောင်စီကိုယ်စားလှယ်တွေကိုဦးဆောင်သူတယောက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Karen PS ကအခုလိုပြောကြားခဲ့ပါတယ
်။ Today, everybody has have brought home to them the scale of the challenge because the efforts we have seen from the Burmese have been pretty small scale.
Okay, ဆန်ခေါ်မှုအတိုင်းဒါဘလောက်ကြီးမားနေလဲဆိုတာကိုဒီကနေ့လူတိုင်းခေါင်းနဲ့ထည့်သွားကြလိမ့်မယ်လို့ထင်ပါတယ်။ဘာလို့လဲဆိုတော့ကျမတို့တွေ့မြင်နေရတဲ့မြန်မာဘက်ကအားထုတ်ဆောင်ရွက်မှုအတိုင်းဒါကတိတ်ကိုနည်းလွန်ပါတယ်။ပြန်လာမဲ့လူတတန်းလောက်ရှိနေတဲ့အချိန်မှာတတိကိုအလုံးစုံဒုက္ခတွေ300ပဲပြန်လက်ခံနိုင်မဲ့အခြေအနေဆိုတော့နေရာတိုင်းမှာအရှိန်မြင့်လှုပ်ဆောင်ဖို့လိုနေတယ်ဆိုတာတိတ်ကိုရှင်းပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေဟာမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးကောက်ဆက်ဝဇားမှာရှိတဲ့ခူတူပလောင်ဒုက္ခသည်စခန်းကအခြေအနေတွေကိုအရင်လေ့လာခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ရုရှားနိုင်ငံဆိုင်ရာဒုတိယတပ်အမတ်ကြီးဒီမီထရီပေါ်လီယန်စကီကဒုက္ခသည်တွေကိုကူညီနိုင်ဖို့ဦးစားပေးလုပ်ရမယ်လို့အခုလိုပြောပါတယ
်။ I'm overwhelmed by the information. That's really very very touching, especially this refugee.
ဒီရတဲ့အချက်လက်တွေအထူးသဖြင့်ဒုက္ခသည်တွေရဲ့အခြေအနေကြောင့်ကျွန်တော်စိတ်ကိုစိန်ကောင်းဖြစ်ရပါတယ်။ဒါကြောင့်ပထမဦးစားပေးရဲ့လှုပ်ရမှာကသူတို့ကိုကူညီဖို့ဖြစ်ပါတယ်။အချိန်မဆိုင်မဲ့လူသားချင်းစာနာရဲ့အကူအညီပေးနိုင်မှုကအရေးကြီးဆုံးဖြစ်ပါတယ်
။လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ရဲ့နှစ်ရည်နီးပါးကြတဲ့မြန်မာနိုင်ငံခီးစဉ်ကနေမြန်မာအစိုးရအတွက်ဘလို့အကောင်းဆုံးအကူအညီတွေပေးနိုင်မလဲဆိုတာကိုအဖြေရှာသွားကြမယ်အကြောင်းကိုလည်းသူတို့ခီးစဉ်အပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတပ်အမတ်ကြီး Karen PS ကအခုလိုရှင်းပြသွားပါတယ်။
ကျက်အဖြစ်ရှင်းနိုင်ရေးကူညီမယ်လို့ဆုံးဖြတ်ချက်ချထားတဲ့အပိုင်းမှာအားလုံးညီညီညွတ်ညွတ်ရှိတယ်ဆိုတာကျမတို့ပြောထားပြီးသားပါအခုပြန်သွားပြီးသွားရင်ဘလို့အကောင်းဆုံးကူညီမလဲဆိုတာကိုစဉ်းစားသွားကြပါမယ်ပထမအဆင့်အနေနဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတွေကိုကူညီဖို့ဖြစ်ပါတယ်ဒီလောက်ကြီးမားတဲ့ပြဿနာကြီးကိုကုလသမဂ္ဂကသာဖြေရှင်းနိုင်မှာဖြစ်တာကြောင့်ကန့်သက်ချက်မရှိကုလသမဂ္ဂသွားလာနိုင်ခွင့်ရဖို့လည်းလုပ်ရပါမယ်
ဒေါက်တာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကအကြံပြုထားတဲ့အစီအစဉ်တွေကိုမြန်မာအစိုးရကအကောင့်ထဲဖော်တဲ့နေရာမှာရောဒုက္ခသည်ပြည်လဲလက်ခံရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူထားတဲ့အချက်တွေကိုလက်တွေ့လုပ်တဲ့နေရာမှာပါကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကူညီခြင်းနဲ့လို့လည်းပြောကြားသွားပါတယ်။ဒါရီမကပြန်လာမဲ့ဒုက္ခသည်တွေကိုကုလသမဂ္ဂအဖွဲ့အစည်းတွေကန့်သတ်ချက်မရှိအခုအညီပေးနိုင်ရေးအတွက်ကုလသမဂ္ဂနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာကိုအမြန်ဆုံးလက်မှတ်ထိုးနိုင်ဖို့မျှော်လင့်ကြောင်းလည်းလုံခြုံရေးကောင်စီတန်တမန်တွေကပြောပါတယ်။သူတို့အဖွဲ့ဟာဧပြီလ30ရက်နေ့မှာနေပြည်တော်ကိုရောက်လာပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုံခြုံရေးအခြေအနေတိုးတက်အောင်လုပ်ဖို့အင်မတန်အရေးကြီးတဲ့အကြောင်းနဲ့ဒုက္ခသည်တွေထွက်ပြေးရလောက်အောင်ဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးမှုတွေအတွင်ပြောကြားခဲ့တယ်လို့လုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌပေရူးနိုင်ငံတန်အမတ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပြပါရယ်လူခွေရေချိုးဖောက်တယ်ဆိုတဲ့အထောက်အထားတွေရှိရင်မြန်မာအစိုးရကိုပေးဖို့နဲ့အသေးအချာစုံစမ်းစစ်ဆေးမှဖြစ်ကြောင်းတောင်ဆန်းစုကြည်ဘက်ကတုံ့ပြန်ခဲ့တယ်လို့ဆိုပါရယ်လောလောဆယ်မှာတော့သူတို့အနေနဲ့တပ်တည်အထောက်အထားတွေပြနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေမလုပ်ရသေးဘူးဆိုတာကိုလည်းတပ်အမတ်ကြီး Karen PS ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လင်အကျန်းဖမ်းမှုဆွဆွဲချက်တွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့ဒီလိုပြစ်မှုမျိုးကိုပုံပုံပြင်းထန်စွာအပြစ်ပေးနေကြောင်းနဲ့မြမတပ်မတော်သမိုင်းမှာလင်အကျန်းဖမ်းမှုတွေမရှိတဲ့အကြောင်းပြန်ပြောခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်2018ခုနှစ်ဩဂတ်လရုံးကရခိုင်ပြည်နယ်မြောက်ပိုင်းကနေကြားဆောင်စခန်းတွေအပေါ်အာဆာရိုဟင်ဂျာအဖွဲ့ရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းမှုတွေဆောင်ရွက်ခဲ့ပါတယ်အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုပြီးရိုဟင်ဂျာမွတ်စလင်ခွနသိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင
်မဆုမြတ်မွန်ပြောပြသွားတာပါတစ်ဆက်တည်းပြောရမယ်ဆိုရင်မြန်မာနိုင်ငံကိုလာရောက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့နဲ့ပြောဆိုဆွေးနွေးမှုတွေမှာဒုက္ခသည်တွေပြန်ပြီးတော့လက်ခံနိုင်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လုပ်ငန်းစဉ်ပေါ်ယုံကြည်မှုနှေးပါးစွာနဲ့အပြစ်မြင်တဲ့သဘောမျိုးဆွေးနွေးဆက်ဆံတာကိုသတိပြုမိတဲ့အကြောင်းတန်တမန်နဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတချို့ကပြောပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းဆူရာကီယက်စတီရာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာဒေါခင်ညိုလုံခြုံရေးကောင်စီတန်တမန်အဖွဲ့နဲ့တွေ့ဆုံဆွေးနွေးကြတဲ့နေ့ပတ်သက်ပြီးတော့ကျေနပ်မှုရှိမရှိကိုညံဝဲအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာဒေါခင်ညိုကအခုလိုစပြီးတော့ပြောပါတယ်
။ဒီရခိုင်ပြည်ထောင်ပကနဲ့ပတ်သက်လို့မြန်မာနိုင်ငံကိုလာရောက်ကြတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ဒီခီးစဉ်အပေါ်မှာဟလာဟိုအကြံပေးကော်မတီအဖွဲ့ဝင်တူအနေနဲ့ပေါ့နော်ဆရာမအနေနဲ့အားရကျေနပ်မှုရှိပါသလားခင်ဗျ။သိကြ
တော့မှအရန်ကြီးတော့မဟုတ်ဘူး။ရန်ရောက်တင်နေဖယ်ရမှာပေါ့။ဒါပေမဲ့ကျမတို့ပြောတာတွေသူတို့ကဟိုစိတ်ရှိလက်ရှိနားမထောင်ရင်ဟိုသူတို့မှာ imprint ရှိပြီးတာဟာပဲသူတို့ရှိနေပုံပေါက်တယ်။ကျမတို့ပြောတာတွေလက်မခံခြင်းနဲ့ပုံရှိတယ်။သူတို့ဘင်္ဂလားဒေ့ရှ်ကိုအရင်သွားကြတာ။ကောက်စားဝင်ကြတယ်။ကောက်စားအရင်ဝင်တော့အဲ့ဒီဒီဒီဒုက္ခတွေပြောပြောတာတွေဟိုတာတွေဒါတွေကိုသူတို့ကအလားနဲ့သူတို့ကဘယ်လိုယူဆလဲဆိုအဲ့ဒီကျမတို့ကြောင့်မလို့ဒီလူတွေဒုက္ခရောက်နေတာပြုံကြီးပဲကျမတို့ကအဓိကတရားခံလူမျိုးပေါ့နော်အဲ့ဒီပုံစံမျိုးသူတို့အမြင်နဲ့အမြင်မဲ့ပုံပေါက်တယ်ဆိုတော့ဒီလူတို့ပြောတာတွေကိုပဲသူကအမှန်နဲ့ခံစားနေရတာလေကျမတို့ကကြတော့ဒါတွေကိုအပြစ်ပေါ်အောင်လုပ်နေတဲ့ပုံစံမျိုးတုံးကိုသူတို့ယူဆတယ်ပုံပေါက်တယ်ဟုတ်လားမထောင်ကြည့်ဘူးပေါ့နော
်အဲဆရာမယူဆသလိုသူတို့ကအဲ့လိုမျိုးဖွင့်ပြောတာမျိုးရှိပါလား
ဖွင့်ပြောတာတော့မဟုတ်ပေမဲ့အဖြစ်ပါလဲဆိုတော့မိခွန်းနေမိတယ်ပေါ့နော်မိခွန်းနေမိကြကျမတို့ဖိတ်ထားတဲ့ဧည့်သည်ကိုလည်းလက်မမကျင်းလဲတဲ့ပုံပေါက်တာတူပါတယ်ပေါ့နော်နောက်တစ်ခုကအုံးကျော်အုံးကျော်ဒေစီပြောတယ်ပြီးတော့ဒီ HR ကပြောတယ်ပြီးတော့ဒီကဗျာဝင်ကြီးဆရာဝန်မြတ်ကြီးပြောတဲ့အချိန်မှာသူကစုံအောင်လားမထောင်တော့ရက်ရက်ပြီးတော့မတက်ထားပြီးပြန်တော့မယ်ပုံမျိုးပြောတယ်ပေါ့နော်ဒီကတော့ကျမတို့ရဲ့လုပ်ငန်းတွေကိုရှင်းပြတာပေါ့ဒီမှာကျမတို့ဘယ်လိုပြင်ဆင်ထားပါလဲသူတို့ဘယ်လို form တွေပို့ပါလဲဖုန်းနေမှာသူတို့ပြန်ပို့တဲ့ဥစ္စာတွေကလုပ်ငန်းအစီအစဉ်တွေကရှင်းပြနေရပေါ့နော်။နည်းနည်းထပ်တာတော့အကြောင်းအရာထပ်ခြင်းထပ်မယ်ပေါ့နော်။ဒါပေမဲ့သူတို့ဒါတွေသိနားမထောင်ကျင်တော့တဲ့ပုံမျိုးပဲ။မတက်ထားပြီးတော့မလိုအပ်ဘူးဆိုတဲ့ပုံမျိုးအဲ့လိုမျိုး။ကျမတို့ပြောတာသိနားမထောင်ကျင်တဲ့ပုံပဲ
။ဟုတ်ကဲ့။အဲ့တော့ကျွန်တော်သတင်းစာရှင်းလင်းပွဲတွေကတဆင့်သိရတာပေါ့လေ။သူတို့ဘက်ကထောက်ပြတဲ့အထက်မှာတော့ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာနိုင်ငံတကာစံချိန်စံညွှန်းနေအတိုင်းအဲလုတ်ဖို့ရဲ့ဟလာဥမာ MVC ကတ်တီထုတ်ပြီးနေတဲ့လုပ်ငန်းစဉ်တွေမှာလည်း ဒုက္ခသည်တွေအနေနဲ့လက်မခံနိုင်စရာအချက်ချို့ရှိနေတာပေါ့နော်အာအကဒီလိုအကန့်အသတ်တွေကိုဖြည့်ရှင်းပေးဖို့ဆိုပြီးတော့ထောက်ပြပြောသွားတာတွေလည်းကျွန်တော်ကြားရပါတယ်ဆိုတဲ့အခါကျတော့ဟိုဒီပေါ်မှာဘယ်လိုမျိုးပြန်ပြီးတော့မြန်မာအစိုးရဘက်ကနေဘယ်လိုပြန်ပြီးတော့တုံ့ပြန်ဆွေးနွေးကြပါသလဲ
သူကအဲ့လိုမျိုးဒီ process ကြီးကမလို့အပဲနဲ့အဲကြားရပေါ့နော်ဟိုမပြီးနိုင်တဲ့အချိန်ကြာမဲ့ကိစ္စကြီးပေါ့ဒီလောက်ကြီးစစ်စစ်ဖို့မလိုဘူးပေါ့အဲ့ဒီပုံစံမျိုးသူကပြောဒီဘက်ကလည်းဒီပေါ့ terrorist ပေါ့ terrorist တွေရှိနေတဲ့ကြားမလို့ဟိုဒီမှာကဒီတကယ်နေသွားတဲ့လူကိုပဲလက်ခံကျင်လာမလို့စစ်စစ်ရပါတယ်ဆိုတဲ့အကြောင်းပြောတာ哦ဒါလုပ်ငန်းရှင်ကြားတယ်နောင်လေးလဲဆိုပြီးသူတို့ကယူဆတယ်ဒီဘက်ကအဲ့လိုဖြစ်နေတာပေါ့နော်သူကတော့ဟိုနည်းနည်းလေးတောင်းတောင်းဒီမှာနေဘူးတယ်အထောက်အပံ့ပြန်ပြနိုင်ရင်ပေါ့အဲကတ်တစ်ခုပြနိုင်တယ်သူတို့တယောက်ကထောက်ခံတယ်ဒီလိုမျိုးဆိုရင်တော့ခေါ်ဖို့တည်ပြီပေါ့ညံညံနဲ့များများပြန်ခေါ်စီခြင်းနဲ့ပုံမျိုးပြောတာဒီဘက်ကကြာတော့လေကျမတို့မှာအဲ terrorist တွေရှိနေတာကြာတော့ဒါကိုလည်းသတိထားရမယ်ဟိုတရားဝင်လက်ခံလိုက်ပြီဆိုတော့ဒါတွေကတရားဝင်ဖြစ်တော့မယ်ဒါကြောင့်မဖြစ်သေးရပါတော့ဒီလိုမျိုးတော့ဒီဘက်ကတော့ပြန်ပြောတာပေါ့နော်ဒီဘက်မှာတော့အိမ်မှာတော့ကွယ်လွတ်မှုတွေရှိတာပေါ့အ
ဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေရဲ့ခီးစဉ်ကိုခြုံကျင်အပြုသဘောဆောင်တယ်လို့ပြောလို့ရနိုင်ပါသလားခင်ဗျအ
ဲအရင်ကလည်းဆိုင်တော့ပြုသဘောဆောင်တယ်လို့ပြောနိုင်ပါတယ်ဒါပေမဲ့သူတို့ကဟိုဘက်ကဟာကြီးကို imprint ဖြစ်နေပြီသူတို့အရာတော်ပဲစာနာပြီးတော့အဲ့ဒီဟာတွေကလည်းစီနေမဲ့သူတို့မှဝင်နေတယ်ဒါပေမဲ့ကျွန်တော်တို့သမီးစားတဲ့ဆာကြတော့တယောက်ချားတယောက်ချားချပေးရအောင်ဆိုအဲ့ဒီဆာမှာတော့ကျွန်တော်တို့ကလည်းနည်းနည်းရှင်းပြနိုင်လားရှိရပေါ့တယောက်ချင်းပါနော်ရှင်းပြတယ်ဘာမှတော့ပြန်မပြောဘူးဒါပေမဲ့ကျင်းတဲ့ပုံတော့မပေါ်ဘူ
းကျေးဇူးပါဆရာမကျေးဇူးပ
ါโอเค
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့မြန်မြန်တက်တက်နေရပြန်နိုင်ရေးအတွက်မြန်မာအစိုးရကလှုံ့ဆော်ပေးဖို့ကုလလုံခြုံရေးကောင်စီတန်တမန်အဖွဲ့ကမြန်မာအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းခဲ့ပါတာပါ။ရခိုင်ပြည်နယ်အကြောင်းပြီးတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုဆက်ပါမယ်။ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေတိတိတသားအချိန်မြင့်လာနေတဲ့အတွက်ဒေသခံအရက်သားတွေတည်တည်ချာချာအကာအကွယ်ပေးဖို့မြန်မာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီမနေ့ကကြေညာချက်ထုတ်ပြန်ပြီးတော့တိုက်တွန်းခဲ့တာဖြစ်ပြီးတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့
်မယ်မြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်နဲ့ကပ်နေတဲ့ကချင်ပြည်နယ်အတွင်းကအရက်သားတွေရှိတဲ့နေရာတွေမှာမြန်မာတပ်ဖွဲ့တွေဘက်ကလေကြောင်းကနေပြီးတော့ဘုံကျဲတာတွေလက်နက်ကြီးတွေတုံးပြီးတော့တတ်ခတ်နေတာတွေရှိနေလို့အပြစ်မဲ့ပြည်သူတွေတေဆုံးတန်ရတာတွေရှိနေပြီးရာနဲ့ချီတဲ့မိသားစုတွေဟာလည်းစစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယာဟီလီကမနေ့တုန်းကပဲပြောလိုက်တဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်ကမနေ့ကကျင်းပတဲ့ကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာထည့်ပြောခဲ့ပါတယ
် Regarding the situation in Kachin state in Myanmar's northeast our humanitarian colleagues also stressed that since the 1st of April
မြန်မာနိုင်ငံအစီအမြတ်ပိုင်းကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့သားတွေကပြီးခဲ့တဲ့ EPL တရက်နေ့ကလေးကပြောထားတာတွေရှိပါတယ်အစိုးရတပ်တွေနဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအချိန်မြင့်လာနေလို့လူ 9,000 ကျော်ထွက်ပြေးတင်းရှောင်နေကြတယ်လို့ပြောထားပါတယ်တိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့နဲ့အကြမ်းဖက်မှုတွေကိုအဆုံးတတ်ဖို့ကုလသမဂ္ဂဘက်ကတိုက်တွန်းတောင်းဆိုလိုက်ပါတယ
်မစ္စတာဖာရာဟာကရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာကိစ္စရည်နဲ့ပတ်သက်ပြီးတော့လည်းထည့်ပြောခဲ့ပါသေးတယ
် Our humanitarian colleagues stressed today that a population of around 500,000 Rohingya still live in Rakhine
ဥချားလို့ခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးကဒီကနေ့ပြောခဲ့တဲ့အထက်မှာရခိုင်ပြည်နယ်အတွင်းမှာရှိနေသေးတဲ့ရိုဟင်ဂျာ9သိန်းလောက်ဟာခွဲခြားဆက်ဆံခံနေရတာတွေနဲ့ဖဲချင်းခံထားရတာတွေကိုရင်ဆိုင်နေရတဲ့အကြောင်းရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ပေါင်း3,000-3,000လောက်ဟာလည်းစခန်းဒီမှာစိတ်ပျက်ဖွယ်အခြေအနေတွေနဲ့ပိတ်မိနေကြတဲ့အကြောင်းသူတို့တွေရဲ့လွတ်လပ်စွာသွားလာခွင့်ကျန်းမာရေးစောင့်ရှောက်မှုရပိုင်ခွင့်ပညာသင်ကြားခွင့်နဲ့လွတ်လပ်စွာရှင်သန်ခွင့်တွေဟာအကြီးအကျယ်တင်းကျပ်ခံထားရတဲ့အကြောင်းဦးချာဖွဲ့ကပြောပါတယ်
ရိုဟင်ဂျာရေကူပဲကဘာကအယုံဆိုင်နေကြတဲ့အချိန်မှာကချင်နဲ့ရှမ်းပြည်နယ်တွေအတွင်းတိုက်ပွဲတွေတကြော့ပြန်ဖြစ်ပွားနေတာမို့စစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတာကိုစိုးရင်ပူပန်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးဖွဲ့တွေကလည်းပြောနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အခြေအနေတွေဟာလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူး။တိုက်ပွဲတွေကိုချက်ချင်းရပ်မှဖြစ်လိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကပြောခဲ့ပါတယ်။ပြီးခဲ့တဲ့3ပတ်တွင်းတရုတ်နယ်စပ်တဝိုက်ထွက်ပြေးတိမ်းရှောင်နေကြတဲ့သူတွေထဲမှာကလေးငယ်တွေကိုဝင်တဲ့တွေတက်ကြီးရွယ်အိုတွေနဲ့မတန်မဆွမ်းဖြစ်နေသူတွေလည်းပါဝင်တယ်လို့ကုလသမဂ္ဂရဲ့သတင်းတွေမှာဖော်ပြထားပြီးတော့ အရက်သားတွေဟာပြိပကတွေအကြားမှာဘယ်တော့မှကြမ်းဖက်မှုတွေခံရမဲ့သူတွေမဟုတ်တဲ့အကြောင်းသူတို့တွေလုံခြုံစိတ်ချရာရေးကိုတိုက်ခိုက်နေကြတဲ့သူတွေအလုံးကမဖြစ်မနေအသေးချာလှုံ့ဆော်ရလိမ့်မယ်လို့လည်းမစ်ဆန်ဟီလီကပြောပါတယ်ပြီးခဲ့တဲ့သုံးပတ်အတွင်းမန်ဝဲကျေးရွာမှာရက်သူရက်သားတရာကျော်ပိတ်မိနေပြီးတော့သူတို့အတွက်အစားအစာနဲ့ဆေးဝါးတွေမလုံမလောက်ဖြစ်နေတာကိုလည်းသူ့အနေနဲ့စိုးရိမ်ပူပန်နေတယ်လို့မစ်ဆန်ဟီလီကဆိုပါတယ်အဲ့ဒီမန်ဝဲရွာကိုမြန်မာချက်ချင်းဒီအဖွဲ့ကဥဆောင်တဲ့အစားအစာမတော်ရင်နန်းတစ်ခုပြီးခဲ့တဲ့ပတ်တုန်းကဝင်းဖို့လောက်တာကိုတားမြစ်ခံခဲ့ရတဲ့အကြောင်းအဲ့ဒီမှာတိုက်ခိုက်နေကြတဲ့အဖွဲ့အလုံးကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်တောလာခွင့်တွေကိုပေးရမှာဖြစ်တဲ့အကြောင်းဒီလိုအကူအညီပေးတာတွေကိုဟန့်တားတယ်ဆိုတာကနိုင်ငံတကာဥပဒေအရစီရေးဆိုင်ရာပြစ်မှုကျူးလွန်ရာရောက်တယ်လို့လည်းမစ်ဆန်ဟီလီကဆိုပါတယ်မစ်ဆန်ဟီလီဟာပြီးခဲ့တဲ့နှစ်တုန်းကကချင်ပြည်နယ်ကိုတောရောက်ခဲ့ပြီးတော့စစ်ပြေးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့မှုတဲ့သူပါအခုလောစဲတော့မြန်မာအစိုးရကသူ့ကိုမြန်မာပြည်လာရောက်ခွင့်ပိတ်ပင်ထားပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာသုဒ္ဓရှင်များခင်ဗျာကပ်ပလီပင်နယ်ပြင်မှာဖြစ်ပေါ်နေတဲ့လေဖီအားနဲ့ရက်ဝန်းဟာဗိုလ်တဟုနေမင်းနဲ့စောစောပိုင်းမှာမြန်မာနိုင်ငံအောက်ပိုင်းကိုဝင်ရောက်နှံတယ်လို့ဝင်ရောက်ချိန်မှာပုံမှုအကောင်းလာပြီးတော့မုန်တိုင်းရဲ့အဖြစ်ကိုရောက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတာဝန်ရှိသူတူကပြောပါတယ်မုန်တိုင်းဝင်ရောက်နိုင်တဲ့မုတ်တမကွေ့မြဝကျွန်းပေါ်နဲ့တင်းနေသာတိုင်းဒေသကြီးကပြည်သူတွေအနေနဲ့ကြိုတင်ပြီးတော့သတိထားကြဖို့လည်းတိုက်တွန်းထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်နားဆင်ပ
ါဟုတ်ကဲ့နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တဲ့ဆယ်နှစ်ပြည့်မြောက်တဲ့အချိန်မှာပဲလေဖီအားနဲ့ရဝင်းတကူဟာမုန်တိုင်းငယ်အဖြစ်အားကောင်းလာပြီးမြို့ဝကျွန်းပေါ်နဲ့မုတ်တမပင်လယ်ခွေးဘက်ကိုဝင်ရောက်လာပွင့်ရှိနေတာပါဒီအခြေအနေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကအခုလိုပြောပါတယ်
ဒီပြည်အနေရုံဝင်ရတော့ဒီမြောက်ရှင်းမြောက်ဘက်ကိုဦးတည်နေတယ်ပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီမော်တော်မပင်နယ်ခွေပေါ့နော်မော်တော်မပင်နယ်ခွေနဲ့ဒုနယ်ဆက်ဆက်နဲ့ရှိနေတဲ့မြဝကျုံတော်ဒေသတွေကိုဦးတည်နေတယ်ပေါ့နော်နောက်36နာရီတွင်တော့ဒီကရပြန်မနဲ့အစောပိုင်းဆင်းတော့ကန့်ဖြစ်နိုင်တယ်ပေါ့နော်ဒီလေပြည်အနေရုံဝင်ရဲ့အချိန်ကြောင့်လို့ဒီမြဝကျုံတော်မော်တော်မခွေမော်တော်နိုင်ငံရဲ့တစ်ချောင်းမှာတော့19ပဲအနေထားရှိပါတယ်ဒါဒီမိုးသက်နေကြတဲ့အချိန်မှာတော့ဒီနေ့ပြန်ရတနာရီကို35မိုင်တော့တိုင်နိုင်တဲ့အနေထားလေးရှိတယ်ပေါ့နော်ဒီလေပြားနဲ့ရုံဝင်ဟာတော့ဟိုနိုင်ငယ်လေသူကဟိုဖြစ်လာနိုင်တဲ့အနာလားရှိပါလိမ့်ဒီမုံနိုင်ငယ်ဖြစ်ကိုရောက်လာပြီးတော့မှအိတ်မကြောင်ရင်းနဲ့ခံအောင်ဖြစ်သွားနိုင်တဲ့အနေအထားလေးရှိတယ်ပေါ့နော
်လက်ရှိဖြစ်ပေါ်နေတဲ့လေပြားနဲ့ရက်ဝင်ဟာကန်းကျင်တဲ့နီကက်လာမှမုံနိုင်ငယ်အဖြစ်ရောက်ရှိနိုင်တာကြောင့်ဖြတ်တန်းရဒေတာကပြည်သူတွေအနေနဲ့သတိရှိကြဖို့လည်းတိုက်တွန်းထားပါတယ
်ဒီကဏ္ဍကမှာတော့ဒီမုံနိုင်ငယ်အနေနဲ့ရောက်သွားနိုင်တဲ့အနေအထားလေးရှိတဲ့ကြောင့်လို့ဒီဒီမုံနိုင်ငယ်ဆက်မြောက်ဆိုတော့မှဒီမုံနိုင်ငယ်ကြီးကတော့ဒီအားကောင်းနေတဲ့အနေအထားရှိတဲ့ကြောင့်ဆိုတော့ဒီမြေဝကျုံပေါ်နဲ့ဒီမုံမကောင်းတဲ့မှာရှိတဲ့လူတွေအနေနဲ့တော့ကြိုတင်ပြင်ဆင်ထားလိုက်တယ်ပေါ့နော်ကြိုတင်တော့ကျွန်တော်တို့ဒီမုံမမုံမကွေးနဲ့ပို့ပြီးတော့ပေါ့နော်အထူးမြေရောင်းတိုင်းနေတာကြီးဟိုတိုင်းနေတာကြီးမုံနေတာဒီဒီရီတိုင်းနေတာကြီးကတော့ဒီနေပြနဲ့ရောင်းရဲ့ဆက်မအနေအထားမျိုးတွေရှိတဲ့အတွက်ကြောင့်လို့ဒီသူကလည်းအာအနေနဲ့တကယ်လို့မိုးတနေကြတဲ့ပုံမျိုးလေးတော့ဒါကရှိနိုင်တဲ့အနေအထားရှိပါတယ်ဟုတ်ကဲ့
လေပြင်းအားနဲ့ရဝင်းတည်ရှိနေတဲ့အခြေအနေကြောင့်မိုးသက်လေပြင်းတိုက်ခိုက်ချိန်မှာမြဝကျွန်းပေါ်မုတ်တမပင်လယ်ခွေမွန်တနင်္သာရီကန်ယူဒန်ဒေတာနဲ့ကန်လွန်ပင်လယ်ပြင်မှာလှိုင်းမြစ်9ပေကနေ9ပေရခိုင်ကန်ယူဒန်တစ်လျှောက်မှာ4ပေကနေ6ပေအထိရှိနိုင်ကြောင်းလည်းမိုးစလဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကိုဝင်ရောက်တဲ့မုန်တိုင်းတွေဟာအများအပြားမိုးကြိုကာလနဲ့မိုးလွန်ကာလတွေမှာဖြစ်ပေါ်တတ်ပြီး2008ခုနှစ်မေလ2ရက်နေ့ကမြဝကျွန်းပေါ်ဒေသကိုဝင်ရောက်ခဲ့တဲ့နာဂစ်မုန်တိုင်းဟာလေတိုက်နှုန်းတစ်နာရီ120မိုင်နှုန်းလောက်အထိပြင်းအားရှိခဲ့ပါတယ်။နာဂစ်မုန်တိုင်းကြောင့်လူတသိန်းကျော်လောက်သေဆုံးခဲ့ရတယ်လို့နှစ်သန်းနီးပါးလောက်လည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်
။ကုမိုးစော်ရဲ့သတင်းထွာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ရဲ့ဘူရူနီမင်းနှစ်ပိုင်းအစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အင်္ဂါညတရက်လီလိုင်းဆွေးနွေးချက်တွေကိုပြန်လည်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်ထုနေ့မနေ့ဖက်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလံမီတာ190 kHz 1505ပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ website burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်တို့ကပူစည်နေတယ်မှာလဲသူတို့အခက်အခဲတွေမြောင်းများမြောင်းများဆိုရှိပါလေတချို့ကျတော့လူလူနဲ့အများကြီးလုပ်တယ်ဒါပေမဲ့လူလူတွေကဘလော့ကလည်းလုပ်မကြည့်
နိုင်ဒါကတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လဲထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြမှာပါအဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်ထုတ်ပြီးတော့ဦးကျော်စံတာနဲ့အတူတင်ပြပေးပါမယ်
။တရုတ်တွေစိတ်ဝင်မှုကြောင့်မြန်မာပြည်ရဲ့အဓိကမြို့တော်အစွန်းပြောင်းလာခြင်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကို The Washington Post မှာ Dennis Gray ရေးသားထားတာဖတ်ရပါတယ်။မြန်မာနိုင်ငံနောက်ဆုံးမင်းနေပြီးတော့မန္တလေးရင်းကျေးမှုမြို့တော်ကျုံပတ်လည်မှာတရုတ်တေဂီရတန်တွေတိုက်ချီလေ့ကျင့်သူတွေနဲ့ပြင်းထန်နေပြီးမြန်မာရင်းကျေးမှုအစွန်းလက္ခဏာပြောင်းလဲနေပါတယ်။တရုတ်တွေမှာပတ်စံစီးသလိုအာဏာလဲစီးရဲလှုပ်ချင်တာလှုပ်လို့ရတယ်လို့ဒေသခံသတင်းထုတ်သူကဆိုပါတယ်။အခုကတရုတ်ပြည်ရဲ့ OBOR ခေါ်ကပတ်လမ်းမကြီးစီမံကိန်းကြောင့်မန္တလေးပေါ်တရုတ်လွှမ်းမိုးမှုပုံမှုများပြားလာနိုင်ပါတယ်။အခုခါဆိုရင်မန္တလေးရဲ့အထက်အချာလုပ်ငန်းတွေအပါအဝင်စီးပွားရေး60ရာခိုင်နှုန်းကိုချုပ်ကန့်ထားနိုင်ပြီလို့မန္တလေးတာဝန်ရှိသူတွေကဆိုပါတယ်။နိုင်ငံညာသားတွေမြေပိုင်ဆိုင်ရာမရှိတဲ့အတွက်အရေးအတွက်အတိအကျမသိနိုင်တဲ့တရုတ်အများအပြားတို့ဟာလက်ထိုးပြီးမြန်မာနိုင်ငံသားအဖြစ်ခံယူထားကြပါတယ်။ဒီနေရာမှာတရုတ်တွေကြတော့တရားမဝင်နိုင်ငံသားဖြစ်နိုင်ပြီးရိုဟင်ဂျာမွတ်စလင်လူနည်းစုကြတော့မျိုးဆက်နဲ့ချီမြန်မာနိုင်ငံတွင်မှနေခဲ့ပေမဲ့နိုင်ငံသားဖြစ်ခွင့်ငင်းပယ်ခံရတာဟာနိုင်ငံရှင်စဉ်းစားစရာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မန္တလေးမှာတရုတ်တွေဒီလိုရောက်နေတာဟာအပြုသဘောဆက်ဆံရေးရလဒ်ဖြစ်တယ်လို့ UN တက္ကသိုလ်ကမြန်မာရေးရာလေးလာမှုပါမောက်ခန့်ယူရှင်းခွေကဆိုပါတယ်။မြန်မာမျိုးသားရေးဝါဒီတွေကဒါကိုစိုးရိမ်နေဆိုတာဟာလည်းစဉ်းစားတဲ့နိုင်ငံတစ်ခုကအလွန်ကျွံတုန်ကန်တဲ့ကိစ္စမှသာဖြစ်ပါတယ်။ဒီလူတွေအနေနဲ့မြန်မာဥပဒေမြန်မာတလေကိုလေးစားလိုက်နာဖို့တိုက်တွန်းထားတယ်လို့ယူနန်တရုတ်အရာရှိကျူးကလည်းဆိုပါတယ်။ချင်းမိုက်တက်သူကမနုဿဗေဒပညာရှင်ကျူးကတော့တရုတ်အစိုးရဟာသူတို့နိုင်ငံသားတွေကိုကဘာအနှံ့သွားရဖို့တိုက်တွန်းထားပါတယ်။ဆိုတော့သူတို့အများအပြားဟာသူတို့ဘဝယီမန်းချက်ကိုအကောင့်ထဲပေါ်ပေါ်သွားကြပါလိမ့်မယ်။ဒါမှမဆန့်ပါဘူး။ဒါပေမဲ့လည်းဒီလုံရအတွက်မကောင်းတဲ့အကြရရခတ်မှုတွေရှိလာနိုင်တာကိုတော့ဟန်တားဖို့အရေးကြီးတယ်လို့ဆိုထားကြောင်းကြေညာထားပါခင်ဗျာ
။မြန်မာနိုင်ငံကိုလူတွေလာကြဖို့ကျွန်တော်တို့ဘာကြောင့်တိုက်တွန်းနေကြရသလဲဆိုတဲ့ခေါင်းစဉ်နဲ့ဘာတီလော့ဆန်ရေးသားထားတဲ့ဆောင်းပါးကို Frontier မြန်မာ online မှာဖတ်ရှုရပါတယ်။ပြီးခဲ့တဲ့ဩဂုတ်လကစလို့မြန်မာနိုင်ငံကရခိုင်ပြည်နယ်အကြောင်းတကဘာလုံးကအာယုံစိုက်လာခဲ့ကြပါတယ်။ဩဂုတ်လ25ရက်နေ့မှာရခိုင်ရိုဟင်ညာကယ်တင်ရေးတပ်လို့ဆိုတဲ့အာဆာအဖွဲ့ကမြန်မာနေကြားဆောင်ရဲစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်မြန်မာစစ်တပ်ကလက်တုံပြန်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းပြုလုပ်တဲ့နေမင်းရှင်းလင်းတဲ့စစ်စင်ရေးတွေကြောင့်ရူညာ9သိန်းလောက်ဟာအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပြီးအဲ့ဒီအခြေအနေကိုကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးမှုရန်ဟီလီကမျိုးတုံးတက်ပြတ်မှုတွေဖြစ်နေတယ်ဆိုတဲ့အနေအထားမျိုးတွေ့ရတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကထွက်ပေါ်လာတဲ့စူးစူးရွားအကြောင်းအရာတွေဟာအလတ်ရဲ့မြန်မာပြည်ကိုလာရောက်လေပတ်မဲ့သူတွေကိုအဟန့်အတားဖြစ်စေပါတယ်။ပြည်ပခါတွေဖြစ်ပွားနေတယ်ဆိုပေမဲ့တန်းပြည်ရဲ့နေရအများစုဟာနိုင်ငံခြားခရီးသွားတွေလုံခြုံစိတ်ချစွာသွားလာနိုင်နေစေဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လမတိုင်ခင်တုန်းကလည်းပြည်ပခဖြစ်တဲ့နေရာတွေကိုနိုင်ငံတကာခီးသွွားတွေတွားခွင့်မပေးခဲ့ပါဘူးအခုလဲအဲ့ဒီတိုင်းမှာပဲလို့ရေးသားထားပါတယ်နောက်အကြောင်းပြချက်တစ်ခုကတော့စစ်တပ်နဲ့အစိုးရရဲ့လုပ်ရက်တွေကိုအားပေးတယ်လို့မဖြစ်စေချင်ဘူးဆိုတဲ့ကိုပိုင်ဆုံးဖြတ်မှုပါဒီလိုသဘိမ့်မောက်တဲ့အတွက်လက်ရှိတန်းပြည်မှာကြုံနေရတဲ့အခက်အခဲတွေပျောက်သွားမှာမဟုတ်ပါဘူးအရင်ကဆိုရင်တူရစ်တွေအတွက်ရွေးချယ်စရာတိတ်မရှိပါဘူးအစိုးရနဲ့ခရိုနီတွေပိုင်တဲ့ဟိုတယ်တွေမှာပဲတဲခိုခွင့်ရှိပါတယ်အခုဒီလိုမဟုတ်တော့ပါဘူးမိသားစုပိုင်းတဲခိုကန်းနေစားတောက်ဆိုင်နေပို့ဆောင်ရေးလုပ်ငန်းနေလက်မှုပစ္စည်းဆိုင်နေရှိလာပြီးတော့ K key to all ye lungani jang, through ye midazuri, the mui one young lungani, come on lazi bare, key to all ye jasin doyen, through ye tiki bare. Titemaka, Tawen tide, key to all lungani gani, clearly go a cargo be ye, trace and cargo song shall ye, the baba poinge and tainting ye, yin jemu, muinic cargo, tainting song shall ye, sayam muarari, chamapu dwe, a taku, pissy ware, satipin, ye da taware, come ya.
ဖီယိုရီကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာအမေရိကန်အီဒီယမ်အသုံးအနှုန်းတွေကိုလောလောလတ်တန်းကစီစဉ်တင်ဆက်ပေးနေပါတယ်တော်ရရှိများရှင်အလွေလန်းလိုက်ကြတယ်ဆိုတာလူတစ်ပါးပါပဲဒါကြောင့်လဲအမေရိကန်အီဒီယမ်အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြသတဲ့ idiom စကားစုတွေထွက်ပေါ်လာတာဆန်းနေလို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့အတွက်တင်ပြပေးမယ့်
idiom
အသုံးကတော့ taking candy from a baby ဖြစ်ပါတယ်ဒီနေရာမှာ candy ကတော့တခြားလို့မို့ရှင်အင်္ဂလိပ်လိုကတော့sweets လို့ခေါ်ပါတယ်ဘီဘီဘီဘီကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါတယ်ကျမတို့မြန်မာမှာလဲကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလဲတော်ရရှိများသိမှာဖြစ်ပါတယ်
Getting grandmother to loan me the money was like taking candy from a baby. Getting grandmother to loan me the money was like taking candy from a baby. Taking candy from a baby.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေ့တင်ပြခဲ့တဲ့အစီအစဉ်အသုံးပဲဖြစ်ပါတယ်။မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ပြီးတော့နားဆင်နိုင်ပါပြီခင်ဗျာ။ကိုဇော်ဝင်းလှိုင်ကအစီအစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါခင်ဗျာ။ဒီရွေးတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ရွေးချက်ထားတဲ့အကြောင်းအရာကတော့ဒီဒုတိယအကြိမ်လွတ်တော်သက်တမ်းနှစ်နှစ်ကျော်လာခဲ့ပြီဖြစ်တာကြောင့်ရွေးကောက်ခံလွတ်တော်အမတ်တေအနေနဲ့သူတို့ကိုစားပြုတဲ့သူတို့ကိုရွေးကောက်တင်မြှောက်လိုက်ကြတဲ့မဲဆန္ဒရှင်တွေရဲ့ဆန္ဒတွေလိုအပ်ချက်တွေကိုဘလောက်အထိဆောင်ရွက်ပေ ါအကြံဉာဏ်ယူတာတွေလှုပ်ဆောင်ကြမယ်အချိန်ဆိုရင်လည်းမမှားပါဘူးဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဥက္ကမောင်မြင့်လွတ်တော်မှအမျိုးသားလွတ်တော်မှ NLD ပါတီကအမျိုးသားလွတ်တော်မှဥက္ကမောင်မြင့်ဖြစ်ပါတယ်နောက်ပြီးတော့ဒီသတင်းတော် NHK သတင်းဌာနကသတင်းတော်ကိုတိဟာသွေးဖြစ်ပါတယ်ဟိုဥက္ကမောင်မြင့်ရှိပါလားခင်ဗျလေလိုင်းပေါ်မှာ
ရှိပါတ
ယ်ဟုတ်ကဲ့ကိုတိဟာသွေးလည်းရှိတယ်ထင်ပါတယ်နော်
ပါ
ဗျဟုတ်ကဲ့ဥက္ကမောင်မြင့်အဲ့တော့သောတော့ကျွန်တော်ပြောခဲ့သလိုပဲအခုဒါဥက္ကမောင်မြင့်ဟာဆိုရင်လဲလွတ်တော်အမတူဖြစ်နေတယ်အခုလွတ်တော်တတန်းဟာနည်းနည်းကျော်လာပြီခီးတဝက်လောက်ရှိလာပြီပေါ့နော်ဆိုတော့ဒီလွတ်တော်အနေနဲ့ဟောလွတ်တော်အမတွေပေါ့လေလွတ်တော်အမတွေအနေနဲ့ဒီမိမိတို့ရဲ့မဲဆန္ဒနယ်မြေရဲ့လိုအပ်ချက်တွေဟောမဲဆန္ဒရှင်တွေရဲ့လိုအပ်ချက်တွေနယ်မြေရဲ့လိုအပ်ချက်တွေကိုဘယ်လောက်ထိများဆောင်ရွက်ပေးနေကြပါပြီလဲဟိုတချို့လုံနိုင်ကြတဲ့သူတွေကျွန်တော်တို့တွေ့ရတာလည်းရှိပါတယ်တချို့လည်းမလုံနိုင်ကြတဲ့သူတွေလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဥက္ကမောင်မြင့်အရင်ဆုံးကျွန်တော်အခွင့်အရေးပေးချင်တာဥက္ကမောင်မြင့်ရဲ့မဲဆန္ဒနယ်မှာဥက္ကမောင်မြင့်ကိုယ်တိုင်ကရောလွတ်တော်မှတူဦးနေနေနဲ့ဘာတွေဆောင်ရွက်ပေးနေတယ်လဲအထူးသဖြင့်ကျွန်တော်ကသိချင်တာကဘာလဲဆိုတော့ဥက္ကမောင်မြင့်ရဲ့နယ်ကိုစားပြုတဲ့နယ်မြေဟာအခုလက်တလောမှာဟိုတလောလေးရပဲတိုက်ပွဲတွေဖြစ်တယ်ပြည်သူတွေပြင်းနေကြရတယ်ဆိုတော့ကချင်ပြည်နယ်ဒီဖားကန်နယ်မြေဒေသတဝိုက်ပေါ့နော်အဲဒီကိုကိုစားပြုတယ်ဆိုတော့ဥက္ကမောင်မြင့်ကရောဘာတွေများလှုပ်ဆောင်ပေးနေပါလဲဒုတိယလိုအပ်ချက်တွေ
ကျွန်တော်လည်းဥပမာတော့ဘယ်လိုခေါ်မလဲဆိုတော့ကျွန်တော်ဆစ်ချော်နေပေါ့ဗျာညာနေတယ်ညာနေတဲ့အထက်မှာဒီဖြစ်သွားတဲ့အဆုံတို့နောက်ပြီးတော့မှဒီအောင်တော့တို့နောက်မှလိုင်းနောက်ခုလို့ဆိုတော့ရှိတယ်အဲ့ဒီနေရာမှာဒီဆိုတာကတိုက်ပွဲတွေဖြစ်တာကျွန်တော်ဘာမှမပြောလို့ပေါ့ဘူးတိုင်းနဲ့ဒေသခံတွေကအဲ့ဒီအထက်မှာပိတ်မိနေတဲ့အချိန်ကျတော့မထွက်ခဲမှုဖြစ်နေတက်ကလည်းတတ်မလို့ရတယ်အဲ့ဒါလေးတွေကျတော့တော်လေးတွေအခက်အခဲဖြစ်ပါတယ်ကျွန်တော်အဲ့ဒီဘက်ကျန်ထားပါတယ်ကျွန်တော်လူပေါ်ကိုယ်စဲနေတိုင်းနေလောက်မှာကျွန်တော်ပေါ်ကချင်းပြင်းနေအမျိုးသားဒီကိုစိတ်ခွဲကြုံရုံမှာကျွန်တော်လူပေါ်ကိုယ်စဲနေ အမျိုးသားလို့တော့ပြည်သူလို့တော့တွေ့ပြီးတော့မှကျွန်တော်လည်းတက်ဆိုင်ရောက်စားရတင်ဖို့လို့တော့ဘုံကြီးရရင်ပေါ့ဗျာကျွန်တော်အချင်းအဲ့ဒါတွေကိုပေါ့စားပေါ့ဒါကျုပ်စီလည်းတင်တယ်ကျွန်တော်ဖြစ်နိုင်အတိုင်းငါစီလည်းတင်တယ်ကျွန်တော်အဲ့လိုစဉ်းစားထားတာပေါ့ဗျာအဲ့ဒါလေးလေးဒီကကျွန်တော်တို့တော်တော်စစ်ဖြစ်ဖြစ်နေတာဒီဖြစ်ချောင်းနေကိစ္စပေါ့ဗျာဒါပဲ
ဟုတ်ကဲ့ဟုတ်ကဲ့အခုကတက်တက်ဟိုလွတ်တော့မနာခင်ကလည်းဒီတိုက်ပွဲတွေကဖြစ်နေခဲ့တယ်ပေါ့နော်ဒီအင်တလောက်ကလည်းဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီဆိုလူမှုကွန်ရက်တင်မှာလည်းကျွန်တော်တို့တွေ့ရတယ်အဥပမာမျိုးလုပ်နေတာတွေလည်းကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့တချို့ဟိုတခြားဒေသတွေမှာပေါ့နော်တခြားမဲ့ဆန္ဒနယ်တွေမှာလွတ်တော်မတ်တရားဘာမှမလုပ်ဘူးလူတို့ကလောက်ဒုက္ခရောက်နေတာတောင်မှဘာမှမပြောကြဘူးအတန်လေးတောင်မထွက်ဘူးဆိုပြီးတော့ပြောကြတာဝေဖန်ကြတာတွေလည်းကျွန်တော်တို့တွေ့ပါတယ်အဲ့ဒီလိုမျိုးပြောဆိုဝေဖန်တာတွေကဥပမာမျိုးဘယ်လိုတုံ့ပြန်နေလဲ
ဒီအရည်ရောဘယ်လိုခေါ်မလဲဆိုတော့ကျွန်တော်တို့တော့ပူစယ်ဒီထဲမှာလဲသူတို့အခက်အခဲတွေများများများစွာရှိပါတယ်တချို့ကျတော့လူလူနဲ့အများကြီးလုပ်တယ်ဒါပေမဲ့လူလူတွေကဘလို့ပဲလုပ်မချိမတ်တာလည်းရှိတယ်ဥပမာကျွန်တော်တို့စီမှာဆိုလို့ရှိရင်ကျွန်တော်တို့ကကြောက်မြဥပဒေပေါ့ဗျာအဓိကကျွန်တော်တို့2000ကြောက်မြဥပဒေဆိုမှထပ်ဖို့ရှိတယ်ဒါက2000ကြောက်မြဥပဒေကိုကျွန်တော်မထွက်နိုင်လိုက်ဘူးဗျာဥဒီဥစ္စာကိုကျွန်တော်ရေးဆွဲသွားပြီးပြီအမျိုးသားလို့တော့ကျွန်တော်တို့ပဲကြိုင်ပါလေကြောက်မြဥပဒေဒါပေမဲ့ကျွန်တော်တို့ကပြည်သူ့လွတ်တော်မှာပို့ထားတယ်ပြည်သူ့လွတ်တော်ကအဲ့ဒါကိုအချိန်ဆွဲပြီးတော့မှတစ်နှစ်လောက်ရှိအခုထိဒီဥစ္စာကိုဥပဒေအနေနဲ့ပြည်ထောင်စုအထိမရောက်လာနိုင်တဲ့အချိန်ကျတော့ကျွန်တော်ဒီကမှလည်းဤတဲ့အတိုင်းပဲစစ်ပွဲဆိုတာဒီကြောက်မြင့်နဲ့အများကြီးဆိုင်နေတယ်ဖက်ကန်ဒေတာဆိုတာအဓိကပြောရမယ်ဆိုလို့ရှိရင်ပေါ့ဗျာဒီဖက်ကန်ဒေတာမှာလက်မဲ့ကန်အကြီးဆုံးကဆိုင်မှာအသေးဆုံးအထိအကုန်လုံးသူတို့ရဲ့အရင်းမြစ်တွေရှာစားနေနေတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီကြောင့်မြို့ဒီခလာမှာဥပဒေစိုးမိုးမယ်ဥပဒေစိုးမိုးမှာကျွန်တော်ကအေးရတွေကိုတင်ပြနိုင်မယ်ဥပဒေကျတော့ဒီမှာကိုဥပဒေမဲ့ဖြစ်နေပြီးတော့မှချက်တာဘာဖြစ်နေလဲဆိုအကန့်ပတ်ဝန်းကျင်မှာတော့အလုံးတိုက်နေပြီတိုက်နေကြပြီးတော့ဖက်ကတ်နေရာမှာကျတော့တိုင်းသားလက်နဲ့ကြံရောတတ်မရောပါအကုန်လုံးကဒီမှာကျတော့ဘုံသဘောတူညီချက်အများကြီးထားလာမယ်သူတို့ဘာမှမတိုက်ကြဘူးဒီမှာဘာမှမလုပ်ကြဘူးသူတို့ဒီမှာကျတော့တင့်နေကြတယ်အလုံးဒါဆိုလို့ရှိရင်လည်းသူတို့ကတော့ဖြစ်စေချင်တာဒီဖက်ကတ်ကြီးပိတ်လိုက်တော့ပိတ်မှတ်တာလည်းညီညာရမယ်လို့တော့ကျမ်းလို့ဖြစ်နေ
ပြီအခုအပေါ်တော့ဟုတ်ကဲ့
ဟုတ်ကဲ့အဲ့လိုသဘောဆန္ဒဖြစ်နေ
တယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုတရားသွေးကိုလည်းအလဲပေးခြင်းပါတယ်ကိုတရားသွေးရေအခုဆိုလို့ရှိရင်အာလွတ်တော်အမတ်တွေလုံနိုင်ခြင်းမလုံနိုင်ခြင်းဆိုတာအခုဆိုရင်သူတို့ရဲ့အရေးချင်းတွေကလည်းတဖြည်းဖြည်းပေါ်လာပြီပေါ့နော်လုံနိုင်တဲ့လွတ်တော်အမတ်နဲ့မလုံနိုင်တဲ့လွတ်တော်အမတ်ဆိုတာဟိုအန်အေဒီပါတီဌာနချုပ်ကိုယ်တိုင်ကလည်းစာရီထုတ်ပြန်ရတဲ့အနေအထားအထိရောက်လာတဲ့အခြေအနေကဟိုသူတို့ရဲ့ဟိုမလုံနိုင်တဲ့လွတ်တော်အမတ်တွေအတွက်ပေါ့နော်ဆိုတော့အခုအနေအထားကိုကျွန်တော်တို့ရေဘူးကခြုံပြီးတုံ့တက်ကြည့်မယ်ဆိုရင်ဟောဗျာဒီလွတ်တော်မှတည်းရဲ့အရေးချင်းနေလုံနိုင်ကန်တဲ့ရည်တွေကို
ဟုတ်ကဲ့ဟိုပြောမယ်ဆိုလို့ရှိရင်တော့တော့ကျေပြန်တယ်ဗျာအဲ့ဒီမှာကျွန်တော်ဟိုပေါ်တော့အခုကျွန်တော်ဒီလူသားတို့တော်ကိုယ်စလဲကြီးတော်တော်ရဲ့အဲအချက်တွေလည်းကြည့်ပြီးကျွန်တော်ခေါင်းထဲမှာပေါ်လာတဲ့အချက်တွေကပါလဲဆိုတော့ကျွန်တော်ဒီတို့တော်ကိုယ်စလဲတွေကသူပြန်ပြန် issue ရှိရတဲ့တို့တော်ဒီကျွန်တော်တို့ကိုယ်စလဲတွေရဲ့ data တွေမှာကြတော့အလုပ်လို့အလုပ်ကရှိတယ်ရှင်းရှားတယ်အလုပ်ကလည်းအဲဘယ်လိုခေါ်မလဲလူကိုမဖြစ်မနေဆွဲခေါ်တာပေါ့ဗျာဆိုတော့ဒီလိုနေရာမျိုးတွေမှာတော့ပြည်တော်တော်ကိုယ်စားလှယ်ကငြိမ်နေတယ်အလုပ်လုပ်ကြလဲရမ်းပြတာထင်ရှားတယ်အဲတော့ဒီဆိုလဲပြတာထင်ရှားတယ်ပေါ့ဗျာဆိုတော့သူတို့ဒေတာကုနေကသူတို့ရဲ့အလုပ်ကိုတောင်းဆိုတာပေါ့ဆိုတော့တကယ်တမ်းကတော့ကျွန်တော်တို့ဒီတော်နိုင်ငံကြီးကတော်တော်ကျေပြန့်တယ်ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့ရန်ကုန်လိုနေရာမျိုးမန္တလေးလိုနေရာမျိုးတချို့ issue မရှိတဲ့နေရာတွေမှာရှိတဲ့တော်တော်ကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကိုတော့မှကျွန်တော်ထောက်ပြခြင်းလဲဘာဖြစ်လို့လဲဆိုတော့တကယ်တော့တော်တော်ကိုယ်စားလှယ်နဲ့ကျွန်တော်ဒီဒီမိုကရေစီစနစ်ပေါ့နော်ကျွန်တော်တို့တော်တော်ကိုယ်စားလှယ်အသီးသီးနဲ့ဒီအသီးသီးမှာရွေးချယ်ထားတယ်ဘာအတွက်လဲဟုတ်လားဆိုတော့ issue ရှိတဲ့ data တွေတက္ကနာရှိတဲ့ data တွေဒါတကယ်လိုအပ်နေတဲ့နိုင်ငံရေးတက္ကနာရှိတဲ့ QR ရတက္ကနာရှိတဲ့တကယ်ကို conflict ရှိတဲ့နေရာတွေပေါ့နော်အဲ့လိုနေရာမျိုးတွေမှာကျတော့ကျွန်တော်တို့အရန်ထင်တာအရန်ပြတ်တာပဲအဲ့လိုနေရာမျိုးတွေမှာကကျွန်တော်တို့ adjust လုပ်ရတာဟိုဥပဒေပိုင်းချတာလို့ရတယ်ဒါပေမဲ့ problem လို့ရန်ကုန်လိုနေရာမျိုးတွေကအဲတချို့နေရာတွေဟာကျွန်တော်တို့ဒီဗဟန်းလိုနေရာမျိုးအမေရမဟိုဘယ်လိုခေါ်မလဲ issue ချရတဲ့နေရာမျိုးလေးတွေမှာကြတော့ဟာဒီပြတော့သတ်တော်ကိုယ်စလဲပြောက်ဘူးဘာဖြစ်လို့ရွေးချယ်ထားတာလဲဘာကြောင့်သတ်တော်ကိုယ်စလဲကဟိုကျွန်တော်ဒီနေရာကိုရောက်လာတာလဲဆိုရင်အိပယ်အများကြီးဟိုရှိတာပေါ့နော်ဆိုတော့ပြောက်နေတယ်ပြောက်နေတဲ့ခါကျတော့ဟိုဒီနေရာမှာဘာကြောင့်ပြောက်နေလဲဆိုတော့တကယ်ကိုသတ်တော်ကိုယ်စလဲသူ့နေရာနဲ့သူဟာသူ့ဒေတာနဲ့သူအရေးချင်းတွေထုတ်ပြီးလိုအပ်ချက်ကိုရှာဖွေပြီးတော့သူ့ရဲ့ဒီခြေပေါ်အောင်ပေါ့နော်သူရဲ့တံပိုးသူရဲ့တောင်းဝင်ကိုပြသမယ်ဆိုအဲ့ဒီနေရာဒီမှာဆိုအရင်ကြည့်တာလေကျွန်တော်တို့ဘူးဆိုတော့ကိုယ်စလဲလုံးမလုံးဘူးမလုံးမလုံးဘူးဆိုတာကကျွန်တော်နေရာဒီမှာရောက်တဲ့ဆာလေးသိထားမိတယ်ဟိုမှာတချို့ရွာတချို့ဒေသတွေမှာဆိုဒီဘက်ကိုယ်စလဲကအလုပ်လုပ်ကြတဲ့နိုင်ငံကြီးချင်းကြရဲဟလားပသားကြီးဖောက်ကြတဲ့လူလူနဲ့လာတွေ့တယ်ဟိုဘက်မှာရှိတဲ့ဟိုပါတီချင်းတူတူတော့မှာဟိုဘက်မှာရှိတဲ့ဟိုဒီကျွန်တော်တို့ဒီမဲဆန္ဒနယ်နေကြတယ်ဟိုဘက်တော့အင်ဂျီနာချင်းလိုမျိုးပေါ့နော်အဲ့ဘက်မဲဆန္ဒနယ်မှာကျွန်တော်မလာဘူးဆိုရင်ဘက်မဲဆန္ဒနယ်မှာရှိတဲ့ပြောတာဒီကဒီနေ့ကိုရဲ့ ဟိုကိုယ်စလဲပါလုံးနေလဲဟာငါတို့တစ်ဖက်ကကိုယ်စလဲအလုပ်ကြီးအများကြီးလုပ်နေတယ်ငါတို့ကိုယ်စလဲပဲပြောင်းနေစာမျိုးတွေကဖြစ်ချားတယ်ကျွန်တော်ထိန်းလို့ရအော်လို့ရပါတီကနေထုတ်တယ်ပေါ့နော်စာတွေဆိုတော့တချို့ဒေသတွေမှာကြတော့ပြန်တော့လေဟိုကိုယ်စလဲရဲ့အခြေအနေအရမ်းတောင်းဆိုတော့ဆိုတော့ပြဿနာပါလို့ဆိုချုပ်ကုန်ပြီးပြောမှရှိကိုယ်စလဲတွေကစွတ်တော်နားတဲ့စွတ်တော်အချိန်မှာလေငါတို့ကိုယ်စလဲတွေကဘာတွေပြောနေလဲဘာတွေဆွေးနွေးနေလဲဂရန်တီလုံးအရေးအတွက်ကျေးဇူးတင်ရအောင်ဖြစ်တယ်လို့ကိုယ်ဒီသားအတွက်လည်းဆွေးနွေးနေရမယ်အဥပဒေပြုရေးကိစ္စတွေမှာပါဝင်နေရမယ်အဲ့လိုပဲအဲ့လိုစွတ်တော်နားနေအချိန်ဒီမှာလည်းကိုယ်ဒီသားမှာကိုယ်ပြန်ကိုယ်လုပ်ပြလုပ်ခဲ့တာတွေကိုလုပ်ရမယ်ကျွန်တော်ပြောချင်တာကစွတ်တော်ကိုယ်လည်းရှိတာအလကားမဟုတ်ဘူးပြောချင်တာကဗျာဒီမိုကရေစီဖြစ်တဲ့ကျွန်တော်တို့ဒီစွတ်တော်စနစ်ကအလကားမဟုတ်ဘူးပြည်သူလူထုအတွက်ကကျွန်တော်တို့ဒီအောက်ခြေအဖြစ်ဖြည့်ရောက်နိုင်တဲ့ကျွန်တော်တို့လုပ်ပြလုပ်ဖို့ဟာဟိုဒီလိုစနစ်ကိုကျွန်တော်တို့ထူထောင်ထားတာဆိုတာကိုအထင်ပေါ်လာရမယ်ဗျာအချင်းချင်းတဲ့ဒေတာတွေမှာဝင်လို့မဟုတ်ဘူးအချင်းချင်းတဲ့ဒေတာတွေဒါတော့ဘာလို့ကိုယ်စလဲတွေရထားတာဘာလို့ကိုယ်စလဲယူတာအလကားပါမဟုတ်လားဟောဒါဒီဒီနေရာတွေပါလဲအတုံးတက်ပါလားအကျိုးရှိပါလားဖြစ်တာဆိုတော့ပြောနေတာကချုပ်ပြီးပြောရရင်ဒီနေ့ဒီကိုယ်စလဲတွေကဖြည်းဖြည်းရောက်ရောက်ဟာအလုပ်မလုပ်နိုင်တာရောတာဂက်မရှိရော strategy မရှိရောကြောင်းဘာဖြစ်လာလဲဆိုတော့ဒီစနစ်ကြီးကိုလူတွေကဒီစနစ်ရဲ့တန်ဖို့ဒီစနစ်ရဲ့အကျိုးပါဠိတွေကိုမသိဘဲနဲ့ဒီစနစ်ကိုလူတွေကစိတ်ကုန်တာပြလာတယ
်ဟုတ်ကဲ့
အားရောလာတယ်အားမကိုးနိုင်တော့ဘူးဟိုဒါဒီရွေးကောက်ပွဲဆိုတာကတော့သူတို့ကဘာဖြစ်တယ်လဲလို့စဉ်းစားလာတယ်နော်ရွေးကောက်ပွဲကြဒီပြဿနာရှိပါတယ
်ဟုတ်ကဲ့
ရွေးကောက်ပွဲကြကျွန်တော်တို့မဲရုံကိုလူတွေကနားပေးပါတော့မလားဒါအလုပ်အပိုတစ်ခုလို့ဖြစ်လာမလားလို့တော့ကျွန်တော်စဉ်းစားနေတယ်ဗ
ျဟုတ်ကဲ့အနေဒီလွတ်တော်အမတ်တိုင်းကအနိုင်ရခဲ့ပြီမဲ့အဲ့ဒီလွတ်တော်အမတ်တွေဟာပါတီကရွေးလိုက်တဲ့ကိုယ်စားလှယ်ဖြစ်တဲ့အတွက်ရွေးကောက်ခံရပြီမဲ့လေဒီအနောက်နိုင်ငံတွေမှာလို့တူးချင်းရဲ့အရေးချင်းရှိလို့တူးချင်းကလုံနိုင်ကြနိုင်လို့ဟိုလွတ်တော်အမတ်ဆိုတဲ့ယာရုနဲ့ထိုက်တန်လို့အရွေးခံရတာမျိုးမဟုတ်ဘဲနဲ့ပါတီကြောင့်ဆိုတဲ့ဟာနဲ့ပါတီဆန်းပုတ်ကြီးနဲ့အရွေးခံခဲ့ရတယ်လို့များဖြစ်ခဲ့လို့များလားအခုလိုမျိုးတိရမလို့လုံနိုင်တဲ့သူနဲ့မလုံနိုင်တဲ့သူဆိုတာနှစ်လိုင်းကွဲသွားတဲ့သဘောများဖြစ်နေမလားဦးခမောင်မြင့်ခတ်တော်တို့လေးကျွန်တော်တုံ့ပြန်ပေးပါအောင်ရွေးချယ်မှုဘိုင်းဆန်ရမှာပါတီထဲမှာပြန်ပြီးသုံးသပ်ဖို့လို့မလားဆိုတော့ကိုတိဟသွေးပြောသလို2020ရွေးကောက်ပွဲကြရင်ဒီပြဿနာဟာအနေဒီတွေအကြီးကြီးဖြစ်လာနိုင်တဲ့အနေအထားရှိတယ်
အဲ့ဒီမှာကျွန်တော်ပြန်ပြောရမယ်ဆိုလို့ရှိရင် new site ရဲ့စနစ်နဲ့ဆိုင်တော့ဗျာကျွန်တော်ည90လောက်ရွေးကောက်ပွဲစနစ်ကြီးပြတ်သုံးမှာပါလီမန်စနစ်ကြီးပြတ်သုံးတဲ့အချိန်မှာကျွန်တော်လည်းဥထပြီးမှလက်ကရတော့ဗျာမကျင့်သားပဲနဲ့လုပ်တဲ့လူတွေအရင်ချင်းမရှိဘူးလို့ထင်တဲ့လူတွေသဘောကကျွန်တော်လည်းည90လောက်ပြတ်ပြီးတော့မှလုပ်ရတဲ့အချိန်ကျတော့ဒီဥစားတွေကဆက်ပြတ်သွားတော့ကျွန်တော်အနေနဲ့လည်းတရားကြီးကလူတိုင်းကကိုယ်စိတ်ဖြစ်ကြမယ်လို့တွေးပြီးတော့မှကျွန်တော်လေ့လာထားလိုက်လို့ဒီမှာမဟုတ်ပဲစိတ်ရှိရတာကျွန်တော်တို့ပိုက်ခတ်ပြီးတော့မှဒီစနစ်ဆိုဒီတိုက်ခဲ့ပြီးတော့မှကျွန်တော်ထူထောင်လာတဲ့အချိန်ကျတော့ကျွန်တော်ဒီမှာအရင်ချင်းပြည်ချင်းမှပြည်မယ်မပြည်မပြည်ဘူး။ဒါပေမဲ့ကျွန်တော်တခုပြောချင်တာကတော့ကျွန်တော်တို့ကအရင်ချင်းပြည်ပြီမဲ့လေဒုတိယပုံမှာဘယ်တော့မှပြဿနာမဖြစ်ဘူးဆိုတော့ကျွန်တော်ပြောချင်တာတော်တော်လေးတခုရှိတာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အခုလေလိုက်မှမှာဆွေးနွေးဖို့ရောက်နေကြတဲ့သူတွေကိုလည်းတက်ပေးချင်ပါတယ်။ပထမကကိုတီးလယ်မူတနင်္ဂနွေကနေဆွေးနွေးဖို့ရောက်နေပါတယ်။ကိုတီးလယ်မူတူရုံနဲ့လိုရင်းလေးကိုဆွေးနွေးပေးပါလား
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ပြောချင်တာကတော့နော်ဒီလွတ်တော်ကိုယ်စားရေးကျွန်တော်တို့ပြောမြင်ပါခွန်ဗျာအစိုးရအစ်စ်ကအဲ့ဒီ၃ဖွဲ့တာကျွန်တော်ပြောရမှာဖြစ်ပါတယ်ခွန်ဗျာဘာလို့လဲဆိုရင်တော့သူတို့အဲ့ဒီ၃ဖွဲ့တာကကျွန်တော်အဲ့ဒီကျွန်တော်ပြူလူကခွဲခြားဆက်ဆံတာကျွန်တော်မြင်ရပါတယ်ခွန်ဗျာဘာလို့လဲဆိုတော့မြို့ကြီးသားတွေကိုပဲသူတို့ကညအတိမပြည့်တယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့တခင်ပြည်နယ်မှာတော့လင်းတွေနဲ့ဘုံတွေကျဲတယ်နော်ဆင့်အားတွေအများကြီးဖြည့်တယ်အများကြီးတိုက်ခိုက်တယ်ဘုံတွေအများကြီးဖြည့်တယ်တိုက်တယ်အဲ့ဒါကိုနော်လွတ်တော်ကိုယ်စားလှယ်တော့အစိုးရကတော့ဘာမှမပြောဘူးဘာမှမလုပ်ဘူးအဲ့ဒါကိုကျွန်တော်မြင်တယ်ဒါခွဲခြားဆက်ဆံတယ်လို့ကျွန်တော်မြင်တယ်နောက်လည်းကျွန်တော်တိုင်းလာပြည်ပြည်နယ်မှာတော့ကျွန်တော်တို့တပ်မငါမှာတော့စစ်ကတ်တွေတော့စခန်းတွေအများကြီးခြားတာကျွန်တော်သိရပါတယ်ခင်ဗျဒီထက်ကိုပို့ပြီးတော့လက်ဆောင်နေမယ်ဆိုရင်ကျွန်တော်တို့တိုင်းလာပြည်သူတွေကတော့သူများရဲ့လက်အောက်မှာအကုန်လုံးကြားရောက်မယ်သူများရဲ့လက်ဆောင်ချက်ခိုင်းဆောင်ချက်ကိုကျွန်တော်တို့လုပ်ဆောင်မှာဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တိုင်းလာခေါင်းဆောင်တွေတော့စဉ်းစားဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကိုသိလိုက်မှုကျေးဇူးတင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့လွတ်တော်အမတ်တွေဟာဆိုလို့ရှိရင်ဒီတခြားဒီကျွန်တော်တို့အနောက်နိုင်ငံအထူးသဖြင့်တော့ကျွန်တော်တို့ဒီမှာရှိနေတဲ့ကျွန်တော်တို့လက်လမ်းမီတဲ့မြင်နေတွေ့နေရတဲ့ဒီအမေရိကန်နိုင်ငံကလွတ်တော်အမတ်တွေနဲ့တော်တော်လေးကွာခြားတာတော့ရှိပါတယ်အမေရိကန်နိုင်ငံလွတ်တော်အမတ်တွေမှာဆိုလို့ရှိရင်သူတို့တူးချင်းစီမှာသူတို့လုတ်ပေးမဲ့ထောက်ပံ့ပေးမဲ့ဟိုသူတေသနာလုတ်ပေးမဲ့ဝန်ထမ်းတွေအများကြီးသူတို့ခန့်ထားနိုင်တယ်မြန်မာနိုင်ငံမှာကတော့လွတ်တော်အမတ်ကသူကိုလုတ်ပေးတဲ့သူကမရှိဘူးဘယ်သူမှရှိတယ်ဆိုတော့ကျွန်တော်မတွေ့ခဲ့ရဘူးလွတ်တော်တွေရောက်တဲ့အချိန်မှာလဲနောက်ပြီးတော့လွတ်တော်အမတ်တွေနေရထိုင်ရတာတချို့ဆိုလို့ရှိရင်တကယ်ကိုစင်စင်ရဲရဲနဲ့ဖြစ်တယ်လို့အခန်းချင်းလေးထဲမှာနေရတယ်သူတို့လိုချင်တဲ့ဟိုသူတို့လုတ်ချင်တဲ့ဘာသာရပိုင်းဆိုင်ရာလေ့လာဖို့အတွက်စာအုပ်စာရန်အထောက်အကူ
ပြုပစ္စည်းတွေကလည်းအမတန်အားနေတာကိုတွေ့ရတယ်ဆိုတော့မြန်မာနိုင်ငံဟာဘက်ပေါင်းစုံကပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့အချိန်မှာသူတို့လိုအပ်တဲ့ဒီတခြားအထောက်အကူပစ္စည်းတွေကိုနိုင်ငံတော်အစိုးရနေပြီးတော့ဟိုနည်းနည်းလေးအလေးထားပြီးတော့ပံ့ပိုးပေးမယ်ကူညီပေးမယ်ဟိုကူညီလို့ရတဲ့ဝန်ထမ်းတွေလည်းသူတို့ရှိနိုင်မယ်ဆိုရင်တော့ခီးကထင်ထားတာလည်းကျွန်တော်တို့ခီးပိုရောက်မယ်လို့ထင်ပါတယ်ဆိုတော့အခုနောက်ဆုံးခတ်တူတူလေးကိုတိဟတွေကိုကျွန်တော်မေးချင်ပါတယ်ကိုတိဟတွေအဲ့တော့ကျွန်တော်တို့ဒီလာမယ့်2020ရွေးကောက်ပွဲမှာအခုတိုင်းနာဆက်သွားလို့ရှိရင်ကျွန်တော်တို့ဟိုတချို့အတွေ့အကြုံတော့တချို့တော့ရခဲ့ကြပြီပေါ့ဗျာအခုဖြတ်တန်းလာတဲ့လွတ်တော်တက်တန်းနှစ်ခုပဲဆိုကြပါဆိုတော့လာမယ့်ရွေးကောက်ပွဲပြီးရင်ရောကျွန်တော်တို့ပို့ပြီးအတွေ့အကြုံရှိတဲ့လုံနိုင်ကိုင်းနေတဲ့လွတ်တော်အမတ်တွေများပေါ်ထွက်လာနိုင်မလားဘလို့ပုံစံများဖြစ်မယ်လို့ခန့်မှန်းလို့ရမလဲ
ဟုတ်ကဲ့ဒါပေကြတာတခုတော့ဗျာဟိုကျွန်တော်တို့ခုဒီဝဲပြောပေါ့နော်စနစ်ကတော့နေတယ်ဖြစ်ဖြစ်တာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဝေဖန်မှုရှိတယ်ခုကျွန်တော်တို့လည်းဒီလိုမျိုးပြောခွင့်ရှိတယ်လို့ကျွန်တော်တို့မေခန္ဓာရှင်နေရတဲ့အခုမိကျူဟာတဲ့ပြောဆိုနေကြတာရှိတယ်ဝေဖန်နေကြတာရှိတယ် Facebook ကိုကျွန်တော်တို့ဒီ social network တွေအားဖြင့်သင်တို့ရဲ့အကန့်အသတ်ကိုထုတ်နေတာရှိတယ်ဆိုတော့ဒီ social media ကိုကျွန်တော်တို့လက်ရှိအနိုင်ရတဲ့ NLD ပါတီပဲဖြစ်ဖြစ်ဒီကျွန်တော်တို့ဒီတန်ခံရေးလို့အလားဟိုအတိုက်ခံပါတီပဲဖြစ်ဖြစ်တခြားပါတီပဲဖြစ်ဖြစ်တို့ကဒီတော့ပြောရကြဘူးဒီကျွန်တော်တို့ရေချင်းတော့ကိုဦးတည်ရဲ့ဟာတော့သူတို့စဉ်းစားနေပါပြီ။ဒါကြောင့်လည်း NLD ကနေပြီးတော့ကျွန်တော်စာထုတ်ပြီးတော့ကျွန်တော်တို့ဒီလက်ရှိသူတို့ရွေးချယ်ထားပြီးတာအဖြစ်နေတဲ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွန်းအားပေးနေတယ်။ဒီဆက်နဲ့ပို့ပြီးတွန်းအားပေးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲ့တော့2020အခေအချင်းကတော့ဒီဆက်ပို့ပြီးတော့ဟိုပါတီရဲ့အနေနဲ့ပေါ့နော် NLD အပါအဝင်ပေါ့ပါတီရဲ့အနေနဲ့သူတို့ရဲ့ကန်ဒီဒိတ်တွေကိုကျွန်တော်တို့ဒီကိုယ်စားလှယ်တွေကိုပို့ပြီးတော့ရေချင်းတော့ကိုဦးစားပေးတဲ့မျက်နှာနဲ့ကြည့်ပြီးပြစ်ချင်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါလည်းမြင်ပါတယ်။ဆိုတော့လူတို့ကလည်းဒီကပို့ပြီးရရေးချင်းရှိတဲ့တော်တော်ကိုယ်စားတွေကိုတောင်းဆိုဖို့လိုပါတယ်။သူတို့ကိုယ်နိုင်ကလည်းဒါကိုလူသားကြောင
်း
ကြားဖို့လိုပါတယ်။ဆိုတော့အားလုံးဟန်ချက်ညီညီသွားမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ဒီ2020မှာဒီဦးကျန်တဲ့လာမယ့်ကျွန်တော်နှစ်နှစ်သုံးနှစ်မှာကျွန်တော်အားလုံးအားထုတ်ကြမယ်။ကျွန်တော်တို့ဒီအခုသွားနေတဲ့ကျွန်တော်တို့ဒီ Democratic Transition ကိုကျွန်တော်တို့ကယုံကြည်မှုလူပြည့်ရေးမတော့အော်လောကသတိလေးနဲ့တွားကြမယ်အပိလေးနဲ့တွားကြမယ်ဆိုတော့ကျွန်တော်တို့ကောင်းတဲ့ဘက်ကိုဥကြည့်ဖို့အချိန်ရှိပါပြီဗျ
ဟုတ်ကဲ့အော်ဥက္ကမမျိုးလည်းကျွန်တော်နောက်ဆုံးစက္ကန့်30လောက်ကျန်တဲ့အချိန်မှာမေးချင်ပါတယ်ဆိုတော့ NLD ပါတီထဲမှာကောအဲ့ဒီစစောကုတ္တရာသွေးပြောတဲ့ပုံစံမျိုးလမ်းကြောင်းဘက်ကိုဥတည်နေတဲ့အလားအလာတွေရှိပြီလားပါတီထဲမှာပြောဆိုဆွေးနွေးတာတွေဟိုပါတီအတွင်းမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုဘာတွေများရှိနေပြီလဲဆိုတာလေးကိုစက္ကန့်30လောက်ကျွန်တော်ခတ်တူတူလေးပြောပေးပါ
အဒီကတော့တိုင်းနာတိုင်းနာပြည်နယ်တွေမှာကျွန်တော်တို့ကစူးစမ်းပါမယ်တိုင်းနာပြည်နယ်တွေမှာဟိုတိုင်းနာတွေကိုစစ်ထိုးနေတဲ့အတွက်ကျွန်တော်တို့ကအော်တိုမက်တစ်ကိုကျွန်တော် NLD ကရှုံးပြီးတာလို့ဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့ကကစားရမှာကဘလုံးကစားလို့ပေါ့ဗျာတမရော်နဲ့ NLD နဲ့ကစားရတဲ့အချိန်မှာဒီမိနစ်မှာတော့ကျွန်တော်တို့ကတမရော်ကတကူရှူထားပြီပေါ့ဗျာနောက်3မိနစ်မှာကျွန်တော် NLD ကတကူရှူဖို့လုပ်ပါတယ်ဒါမှသာလေကျွန်တော်တို့ကအဆက်ဆက်ရဲ့ Democratic လမ်းကြောင်းကိုကျွန်တော်ရှစ်ဆက်ရှုပ်လို့ရမှာပါဘယ်လိုမှမဟုတ်ဘဲနဲ့ဒီသမရောပဲကျွန်တော် handicap တွေပေးနေမယ်ဆိုတော့ကျွန်တော်ရှုံးဖို့များပါတယ
်ကျွန်တော
်ရဲ့သမရောနိုင်အောင်ကစားရပါမယ
်ဟုတ်ကဲ့
အဲပုံကစားလို့ပါပဲကျွန်တော်အချက်နဲ့အကုန်လုံးပြည့်ပြည့်စုံစုံနဲ့လုပ်နိုင်ပါမယ်သမရောကိုနိုင်ကျွန်တော်နိုင်ပါပြီဗျာဒါပါပဲ
ဟုတ်ကဲ့အခုမှမြေကျေးဇူးတင်ပါတယ်ဒါရိုက်လီလိုက်မှာပါဝင်ဆွေးနွေးကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တို့ရရှင်တို့နားဆင်ကြရတာကတော့ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အင်္ဂါညဒါရိုက်လီလိုက်ဆွေးနွေးကန်အစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။2019ခုနှစ်အတွက်လူ့အခွင့်အရေးလူဆောင်ရေးဆိုင်ရာနိုင်ငံတစ်ခုချင်းစီရဲ့အစီရင်ခံစာကိုအမေရိကန်နိုင်ငံသားရဲ့ဌာနကဤပီလာနှောင်းပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒီအစီရင်ခံစာတွေဟာအမေရိကန်နိုင်ငံသားတွေအဖြစ်ကျွန်တော်တို့စံတန်ဘူးတွေရဲ့သဘောဝါအတိုင်းဖြစ်ထွန်းတိုးတက်မှုတစ်ခုဖြစ်ပါတယ်လို့အစီရင်ခံစာထွက်ချိန်ကယာယီနိုင်ငံသားရဲ့ဝန်ကြီးJohn Sullivan ကပြောပါတယ
် Promoting human rights and the idea that every person has inherent dignity is a core element of this administration.
လူ့အခွင့်အရေးနဲ့လူတိုင်းဟာမွေးရပါဂွန်သိက္ခာရှိတယ်ဆိုတဲ့အယူဆကိုမြင့်တင်တာဟာဒီအစိုးရနိုင်ငံသားရေးမူဝါဒရဲ့အခြေခံအစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီလို့ဆောင်ချက်ကနေကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့သာယာဝါပျော်ရေးပိုဖြစ်လာအောင်အားပေးခြင်းအပြင်အမေရိကန်အမျိုးသားလူညုံရေးကိုအားကောင်းစေပါတယ်။
နိုင်ငံတွေကိုသူတို့ရဲ့လူ့အခွင့်အရေးမှတ်တမ်းနဲ့အမေရိကန်ကအဆင့်သတ်မှတ်တာမလုပ်သလိုအကဲဖြတ်တာလည်းမလုပ်ပါဘူး။ဒါပေမဲ့အစိုးရဆုံးလူ့အခွင့်အရေးမှတ်တမ်းရှိတဲ့နိုင်ငံအနည်းငယ်ကိုကျွန်တော်တို့ထောက်ပြလိုပါတယ်လို့မစ္စတာဆူလီဗန်ကပြောပါတယ်။ဆီးရီးယားအစိုးရဟာ2019ခုနှစ်အတွင်းတိုက်ကိုဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ပါတယ်။အဲဒီအထက်မှာအရက်သားတွေကိုစီပိုင်းဘုံတွေနဲ့တိုက်ခိုက်တာ စေယုံတွေကိုတိုက်ခိုက်တာအစိုးရလူတွေကပရင်းချင်းနှိပ်စက်ညှဉ်းပန်းနေဆိုတာတွေပါဝင်ပါတယ်မြန်မာနိုင်ငံမှာလူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုကြောင့်မကြသေးခင်လတွေအတွင်းရိုဟင်ဂျာ 6,900 နီးပါးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြရပါတယ်ထောင်ပေါင်းများစွာတည်ဆုံခဲ့ပါတယ်ချိုးဖောက်မှုနှိပ်စက်ညှဉ်းပန်းမှုနဲ့တိုက်ခိုက်မှုတွေအတွက်တာဝန်ရှိသူတွေကိုယ့်လူရက်ကိုတာဝန်ခံရပါမယ်မြောက်ကိုရီးယားဆိုရဟာအတင်းအဓမ္မအလုပ်ခိုင်းတာကလေးလူသားအသုံးပြုတာနဲ့မြောက်ကိုရီးယားလူသားတွေကိုပြည်ပမှာသွားလုပ်ခိုင်းတာတွေကနေတဆင့်တရားမဝင်လက်နက်အစီအစဉ်တွေအတွက်ငွေရှာပြီးလူလူရဲ့တာယာဟောပြောမှုကိုလုံးဝလစ်လျူရှုခဲ့ပါတယ်တရုတ်ဆိုရဟာတကြွလှူရှားသူတွေအရက်ဖက်အဖွဲ့တွေနဲ့လွတ်လပ်စွာပြောဆိုခွင့်ပေါ်ဆက်ပြီးကန့်သက်ထားတယ်လို့ဥပဒေမဲ့စောင့်ကြည့်ထောက်လန်းတာကိုလည်းဆက်လုပ်နေပါတယ်အီရန်အာဏာပိုင်တွေဟာလူလူရဲ့ငင်းကြစွာစုဝေးခွင့်ဖွဲ့စည်းခွင့်နဲ့ထုတ်ဖော်ခွင့်တွေကိုဆက်ပြီးညှင်းပယ်နေပါတယ်ဒူရီကီမှာပြဋ္ဌာန်းထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေအောက်မှာလူထောင်ပေါင်းများစွာကိုဖမ်းဆီးနေတာကဥပဒေစိုးမိုးရေးကိုအားနည်းစေပါတယ်ဗင်နီဇွဲလားမှာလူလူရဲ့အခွင့်အရေးကိုမာဒူရိုအစိုးရကဖိနှိပ်နေပြီးလွတ်လပ်မျှတဲ့ရွေးကောက်ပွဲတွေကနေအစိုးရဘော်သဘောထားပေးခွင့်ကိုညှင်းပယ်ထားပါတယ်နောက်ဆုံးအနေနဲ့ရုရှားအစိုးရဟာအင်းနီဂျင်တွေကိုကျူးကျော်ပြီးအနောက်နိုင်ငံတွေရဲ့အချုပ်အခြာကိုထိပါးနေချိန်မှာပဲသဘောထားကွဲသူတွေနဲ့အရက်ဖက်လူမှုအဖွဲ့တွေကိုဆက်ပြီးနှိမ်နင်းနေပါတယ်။ကမ္ဘာတဝန်းလူ့အခွင့်အရေးကိုမြင့်တင်ရေးအမေရိကန်ကဦးစီးလှုပ်ဆောင်နေပါတယ်။လူ့အခွင့်အရေးချိုးဖောက်သူတွေအပေါ်အရေးယူတာတွေဆက်လုပ်သွားပါမယ်။ကမ္ဘာတဝန်းဘယ်နေရာကပဲဖြစ်ဖြစ်လူ့အခွင့်အရေးချိုးဖောက်သူဘယ်သူမှကျွန်တော်တို့လက်ကမလွတ်ပါဘူး။ဒီချိုးပန်းချက်တစ်စုံလုံးမှာလူ့အခွင့်အရေးအစီအခံစာဟာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်လို့မစ္စတာဆူလီဗန်ကပြောပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဝမဟုတ်တဲ့အကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ။အခုထုတ်လွှင့်နေတဲ့တနအီစာမနေ့ဖက်အစီအစဉ်တွေကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးဦးမှာလည်းဖြစ်ပါတယ်။UAE မြန်မာဘက်ကဘူလူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုကူညီဖြည့်ရှင်းဖို့ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုလေ့လာခဲ့တဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ပြီးဆုံးသွားပါပြီနှစ်ရည်ဒီပါကြတဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့ကတော့လုံခြုံရေးကောင်စီတန်တမန်တွေဟာမောင်တော်ဒေသကိုတွားရောက်လေ့လာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်နေတဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းကိုလေ့လာခဲ့သလိုပြန်ဝင်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရှိမရှိစီးစစ်မဲ့ NVC ကပ်ပြားထုတ်ပေးအစီအစဉ်တွေကိုလည်းလေ့လာခဲ့ပါတယ်။သူတို့ခီးစဉ်ကနေမြန်မာအစိုးရအတွက်ဘလို့အကောင်းဆုံးအကူအညီတွေပေးနိုင်မလဲဆိုတာအဖြေရှာသွားမယ်လို့လုံခြုံရေးကောင်စီတန်တမန်တွေကပြောပါတယ်။တန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ခဲ့ပြီးတော့ Cox's Bazar မှာရှိတဲ့ကုဒူပလောင်ဒုက္ခသည်စခန်းကအခြေအနေတွေကိုအရင်လေ့လာခဲ့ကြတာဖြစ်ပါတယ်။ကချင်ပြည်နယ်ရင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေတိတိတသားအရှင်းမြင့်လာတဲ့အတွက်တိုက်ပွဲတွေကြားဒုက္ခရောက်နေတဲ့ပြည်သူတွေကိုအကာအကွယ်ပေးရေးအသေးချာလှုပ်ဆောင်ကြဖို့အတွက်မြန်မာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအခွင့်ကိုယ်စားလှယ်ရန်ဟီလီကမနေ့ကတိုက်တွန်းလိုက်ပါတယ်။တိုက်ပွဲတွေကိုချက်ချင်းရပ်တန့်ဖို့ကိုလည်းသူကတောင်းဆိုပါတယ်။ပြီးခဲ့တဲ့၃ဘတ်အတွင်းမှာဒီတရုတ်နယ်စပ်တဝိုက်မှာထွက်ပြေးတိမ်းရှောင်နေတဲ့သူတွေထဲမှာကလေးငယ်တွေကိုဝင်တဲ့တွေတက်ကြီးရွယ်အိုတွေနဲ့မတန်မစွမ်းဖြစ်နေသူတွေပါဝင်တယ်လို့လည်းကုလသမဂ္ဂရဲ့သတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်နေကြတဲ့အဖွဲ့အားလုံးကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်သွားလာခွင့်ပေးရမယ်ဖြစ်တဲ့အကြောင်းဒီလိုအကူအညီတွေပေးတာကိုဟန်တာရဲဆိုတာကနိုင်ငံတကာဥပဒေအရစစ်ဆေးရေးဆိုင်ရာပြစ်မှုကျူးလွန်ရာရောက်တယ်လို့လည်းမစ်ရန်ဟီလီကကြေညာချက်ထဲမှာပြောထားပါတယ်။အီရန်နိုင်ငံမှာဒီနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ပြောင်းညာနေတယ်လို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ကတနင်္လာနေ့ကထောက်ထားပြခဲ့တဲ့ပေါ်ဥရောပတန်တမန်တွေတော်တော်လေးတန်ကြာရှိနေကြပါတယ်ရှင်
။နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသုတရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရပါ
This program has come to you from the Voice of America, Washington.